of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီရရှိသွားပါရယ်။ဆာဒီအာရေဗျာကမ်းလွန်ပင်လယ်နီထဲမှာအီရန်ရေနံတင်သင်္ဘောတစ်စီးမစ်ဆိုင်းတုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြားခဲ့ပါရယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အချိန်ညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တောက်ကြညအတွက်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ထဲမှာတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့လို့ထိခိုက်ဒဏ်ရာရသူတွေရှိခဲ့ပြီးဒေသခံပြည်သူတွေအထိတ်အလန့်ဖြစ်နေကြရပါတယ်
။ညက်ကကလူငယ်မြောက်တော့ဒီဖြစ်နေတာပေါ့။အဆပေါ့နော်။ဘုံသာမှန်သွားတယ်ဟုတ်တော့လာရှုပ်ဖို့လိုက်ပါ
သိန်းနီမျိုးကန်တူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်ဆုံးနာဆင်ရပါမယ်နောက်မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အဖွဲ့တို့ကြားတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့ထဲမှာတော့ဒီတလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးပြီးတော့ပျောက်နေသူကစုစုပေါင်း15ဦးထိရှိလာနေပါပြီသူတို့ရဲ့သတင်းကတော့ဘာအစားအနာမှမကြားရသေးပါဘူးဒီလိုသတင်းတွေနဲ့အတူဒီရခိုင်ဘက်မှာတော့ဒုက္ခသည်တွေကနေရက်ကိုပြန်ဖို့အရေးမှာတော့အစိုးရတာဝန်ရှိတဲ့သူတွေဘက်ကတာဝန်ခံနိုင်တာမရှိသေးပါဘူးဒီသတင်းတွေနဲ့အတူအမေရိကန်သမ္မတကိုအရေးယူဖို့အောက်လွှတ်တော်ဒီမိုကရက်တွေနဲ့သမ္မတတို့ကြားမှာအငင်းပွားမှုတွေအခြေတင်ဖြစ်နေကြပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အဘီအာဂမက်အလီကရရှိသွားပါတယ်အိန္ဒိယအဲရီထရီးယားနိုင်ငံငြိမ်းချမ်းရေးအတွက်သူ့ရဲ့အားထုတ်မှုတွေကြောင့်သူ့ကိုရွေးချယ်လိုက်တာလို့နော်ဝေဂျန်နိုဘယ်ကော်မတီဥက္ကဋ္ဌကအခုလိုကြေညာခဲ့ပါတယ
် The Nobel Peace PrizeFor 2019, to Ethiopian Prime Minister Abiy Ahmed Ali for his efforts to achieve.
Ethiopia ဝန်ကြီးချုပ် Abiy Ahmed Ali ရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်2019ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ကြေညာသွားတာဖြစ်ပါတယ်အထူးသဖြင့်အိန္ဒိယချင်း Eritrea နိုင်ငံနဲ့ဖြစ်ခဲ့တဲ့နယ်စပ်ပဋိပက္ခကို2018ခုနှစ်တုန်းကသူဝန်ကြီးချုပ်ရာထူးရခဲ့ပြီးလပိုင်းအတွင်းမှာပဲပြေလည်အောင်ဖြည့်ရှင်းခဲ့ပြီးငြိမ်းချမ်းရေးသဘောတူညီမှုယူနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားပါတယ်သူ့ကိုရွေးချယ်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွာမျှော်လင့်ချက်တွေပိုပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝင်ကြီးချုပ်အာဂမက်အလီကြောင့်ဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူဝင်ကြီးချုပ်ဖြစ်လာပြီးရက်တရာအတွင်းမှာနိုင်ငံထဲမှာထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေတွေကိုရုပ်သိမ်းခဲ့တယ်။နိုင်ငံရေးအချင်းသားတွေကိုလွန်ကျင်းချလာခွင့်ပေးခဲ့တယ်။သတင်းမီဒီယာတွေအပေါ်ဆန်ဆာဖြတ်တောက်မှုကိုရပ်ဆိုင်းခဲ့တယ်။မတရားအသင်းသတ်မှတ်ခံရတဲ့အတိုက်ခံအဖွဲ့တွေတရားဝင်အောင်လှုပ်ပေးခဲ့တယ်။အာဂရီလိုက်စားမှုနဲ့မတင်ကားတဲ့စစ်ဖက်အရက်ဖက်ကောင်းဆောင်တွေကိုရာထူးကနေဖယ်ရှားခဲ့တယ်။အီသီယိုးပီးယားနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုအတိုင်းဝိုင်းထဲမှာအမျိုးသမီးတွေရဲ့ဩဇာတိတိတတ်တတ်လွှမ်းမိုးနိုင်အောင်လုပ်ပေးခဲ့တယ်လို့လည်းဝန်ကြီးချုပ်အာဂမက်အလီရဲ့ဆောင်ရွက်မှုတွေကိုစုကြေညာစင်မှာပြောကြားသွားခဲ့ပါတယ်။အာဖရိကတိုက်အရှေ့နဲ့အရှေ့မြောက်ဒေသတွေကငြိမ်းချမ်းရေးနဲ့ပြည်လဲတည်မြဲရေးဆောင်ရွက်မှုတွေမှာသူ့ရဲ့ပါဝင်ဆောင်ရွက်မှုတွေကိုအတိအမှတ်ပြုတယ်လို့လည်း Nobel ဆုရွေးချယ်ရေးကော်မတီကပြောပါတယ်။ Nobel ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားကိုဒီဇင်ဘာလ10ရက်ကျရင်နော်ဝေးနိုင်ငံအော့စလိုမြို့တော်မှာပြုလုပ်မှာဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုအတွက်ဒေါ်လာ6သိန်းလောက်နဲ့ညီမျှတဲ့စုချင်းငွေကိုစုရှင်အီသီယိုးပီးယားဝန်ကြီးချုပ်ရရှိမှာဖြစ်ပါတယ်ရှင်
။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့ NATO မြောက်အတ္တလန္တိစစ်ဆာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအစိုးရမှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက ISအစ္စလာမ်ရဲ့အစွန်ရောက်အဖွဲ့ပေါ်မှာဆီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုလ်တန်ဘတ်ကသတိပေးလိုက်ပါတယ်။တူရကီနိုင်ငံသားဝန်ကြီးမာဗတ်ကာဗူဆိုဂလူနဲ့အစ္စတန်ဘူမြို့မှာတွေ့ဆုံပြီးတဲ့နောက်ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသူကအဲ့လိုပြောကြားခဲ့တာပါ။တူရကီနိုင်ငံရင်ဆိုင်နေရတဲ့ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့တူရကီအနေနဲ့နေတိုးမဟာမိတ်အဖွဲ့စီကနေသွေးစည်းညီညွတ်မှုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားဝန်ကြီးဘက်ကပြောပါတယ်။ တူရကီကဆီးရီးယားနိုင်ငံတွေမှာထိုးစစ်ဆင်မှုတွေလုပ်နေတာ၃ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့အဲ့ဒီစစ်ဆင်ရေးတွေအတွင်းမှာတူရကီစစ်တပ်ဘက်ကတယောက်သေဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခဲ့ခြင်းမရှိခဲ့ပါဘူး။ဒါပြင်ရသားသေဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်သေဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးပဲဖြစ်နေပါတယ်။လူ6,400လောက်အိုးရင်စုခွာထွက်ပြေးနေကြပြီးတိတ်မကြခင်မှာတိတ်နဲ့ချီပြီးတော့အိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြင်းရှိတယ်လို့အပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်စီဝေးတရားခုမနေ့ကြာသပတေးနေ့ကခေါ်ယူခဲ့ပြီးတော့ဟိုနိုင်ငံတချို့ကတူရကီရဲ့စစ်စင်ရေးတွေရပ်ကြဖို့တောင်းဆိုခဲ့ကြပြီးတော့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားရေးကိုစီးရင်းနီးနဲ့အပြေရှာနိုင်လိမ့်မယ်လို့မယုံကြည်ကြောင်းပြောကြခဲ့ပါတယ်ခင်ဗျာ
။ဆာဒီအာရေဗျကမ်းလွန်ပင်လယ်နီးထဲမှာအီရန်ရေနံတင်တင်မောတစီမစ်ဆိုင်းဒုံးနှစ်ခုထိမှန်ခဲ့တယ်လို့အီရန်တာဝန်ရှိသူတွေကပြောကြခဲ့ပါတယ်။ဒုံးကြီးထိမှန်ပောက်ကွဲမှုကြောင့်ရေနံတင်တင်မောရဲ့စတိုကန်နှစ်ခုပျက်စီးသွားခဲ့ပြီးရေနံတွေပင်လယ်နီးထဲကိုရိုဆိုင်းထွက်ခဲ့တယ်လို့အီရန်အစိုးရပိုင်ရုပ်သံ IRN သတင်းကထုတ်ပြန်ပါတယ်။ရင်းနှံရိုးစိတ်မှုကိုနောက်ပိုင်းမှာရအောင်လုပ်နိုင်ခဲ့တယ်လို့လည်းဆိုပါရယ်။ဒုံးကျည်နယ်ပြစ်ခတ်ခဲ့ရတဲ့တင်မောဟာစာဘီတီဖြစ်တယ်လို့ National Iranian Tanker Company ရဲ့အပြောကိုကိုးကားပြီးတော့သတင်းမှဖော်ပြပါရယ်။အီရန်နဲ့ဆာဒီအာရေဗျကြားတင်မာမှုမြန်မာနေချိန်မှာဆာဒီရဲ့ဂျက်ဒါစိတ်ကမ်းမြို့ကမ်းလွန်နားမှာအီရန်ရင်းနှံတင်တင်မောဒုံးနဲ့တိုက်ခိုက်ခံရတယ်လို့အီရန်ဘက်ကပြောတာပါ။ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်လဲဆိုတာမသိရသေးတယ်လို့ဆာဒီအာရေဗျဘက်ကလည်းတစုံတရာပြောခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့လတုန်းကဆာဒီအာရေဗျနိုင်ငံကအဓိကရေနံချက်ဆက်ယုံကြီးတစ်ခုအပေါ်အဝေးထိန်ဒရုန်းယာဉ်တွေပယ်ထိန်ဒုံးတွေနဲ့တိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာအီရန်ရဲ့လက်ချက်ဖြစ်တယ်လို့ဆာဒီကပြောပါတယ်။အီရန်ဘက်ကတော့ဒီတိုက်ခိုက်မှုကသူတို့နဲ့မပတ်သက်ဘူးလို့ညှင်းဆန်ခဲ့ပါတယ်။အီရန်ရေနံတင်တင်မောတိုက်ခိုက်ခံရတဲ့ဆိုတဲ့သတင်းကြောင့်ရေနံစည်းတွေဒီကနေ့200ခန့်နှုန်းလောက်မြင့်တက်သွားခဲ့ပါတယ်။
ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတဟောင်းမာရီယိုဗနိုဗစ်ရှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူနိုင်ရေးဦးဆောင်စုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်ကော်မတီမှာမကြခင်ထွက်ဆိုသွားမှာဖြစ်ပါတယ်။သူမဟာအခုဆိုရင်အမေရိကန်ကွန်ဂရက်လွတ်တော်ကိုရောက်ရှိနေပြီလည်းဖြစ်ပါတယ်။အောက်လွတ်တော်ကော်မတီရဲ့ဒီစုံစမ်းစစ်ဆေးမှုဟာဖွဲ့စည်းအုပ်ချုပ်ပုံနဲ့ကိုက်ညီမှုမရှိဘူးလို့ပြောနေတဲ့သမ္မတအင်ဂျီတော်ကတော့ပူးပေါင်းလှုပ်ဆောင်မှုညှင်းဆန်နေပါတယ်။ယောဘာဆိုင်ရာအမေရိကန်သံတမန်ကြီး Gordon Sondland ကိုလွတ်တော်ရှေ့မှောက်စစ်ဆေးမိမျက်နှာကိုလက်မခံဖို့အမေရိကန်နိုင်ငံသားရေးဌာနကအစိုးရမှညွှန်ကြားခဲ့ပါတယ်။သမ္မတ Trump ကိုရာဆွဲဆိုရေးစုံစမ်းစစ်ဆေးမှုတွေဖြစ်လာစေတဲ့ဇူလိုင်လ25ရက်နေ့က Ukraine သမ္မတ Volodymyr Zelensky နဲ့ telephone ဆက်သွယ်ပြောဆိုချက်တွေဟာသဘောရိုးတက်တက်နဲ့ပြောခဲ့တာဆိုပြီးတော့သမ္မတ Trump ဘက်ကတော့ဇက်တိုက်ပြောနေပါတယ်။2020အမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့သူတွေထဲမှာရှေ့ကနေပြေးနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့သူ့ရဲ့သားဖြစ်တဲ့ Hunter တို့ကိုစုံစမ်းစစ်ဆေးပေးဖို့အဲ့ဒီ telephone ပြောဆိုမှုအတွင်းမှာသမ္မတ Trump ကသူ့ကိုအကြက်ကင်ခဲ့တာမရှိဘူးလို့လည်း Ukraine သမ္မတ Zelensky ကပြောပါတယ်။ Joe Biden တို့သားဖအမှားယွင်းလုပ်ခဲ့တယ်ဆိုတဲ့ဘလို့တက်တဲ့ထောက်ထားမျိုးမှလည်းမရှိပါဘူးခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9303925 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်။တောက်ချန်နေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ဂျပန်နိုင်ငံကိုဥတီတိုက်နေတဲ့အင်အားပြင်းတိုက်ဖုန်းမုန်တိုင်းကြီးကြောင့်တိုကီယိုမြို့တော်တဝိုက်အခုစနေတနင်္ဂနွေရုံးပိတ်ရက်အတွင်းမှာမိုးရေနှစ်ပေလောက်အထိကျွာနိုင်ပြီးတော့ထိခိုက်ပျက်စီးနိုင်တဲ့အထိလေပြင်းတိုက်ခတ်နိုင်တာကြောင့်လိုအပ်တဲ့အစားအသောက်တွေကိုတိုးလောင်ထားကြဖို့နဲ့တိတ်အန္တရာယ်မများခင်မှာဘေးကင်းရာပြောင်းရွှေ့ကြဖို့အစိုးရကဒီကနေ့တိုက်တွန်းခဲ့ပါတယ်။အရှိတ်ကန်ယိုရန်ဘက်ကိုအင်အားပြင်းဟာဂျီဘစ်မုန်တိုင်းကြီးစနေနေ့မှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။မုန်တိုင်းလမ်းတင့်နေတဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့တိတ်နောက်မကျခင်ဘေးလွတ်ရာပြောင်းရွှေ့ကြဖို့အတွက်ဂျပန်မိုးလေဝသဌာနအကြီးအကဲယာဆူရှိကာဂျီဟာရာကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။1958ခုနှစ်တုန်းကလူပေါင်း1200ကျော်သေဆုံးခဲ့ပြီးတော့အင်ဂျင်5သိန်းလောက်ရေလွှမ်းစေခဲ့တဲ့မုန်တိုင်းပြင်းအားနဲ့အခုဟာဂီဘစ်မုန်တိုင်းပြင်းအားဆင်တူတယ်လို့လည်းကာဂျီဟာရာကပြောကြားခဲ့ပါတယ်။စနေနေ့မှကျင်းပဖို့ရှိတဲ့ရက်ဘီကမ္ဘာဖလားပွဲစဉ်တစ်ခုကိုဖျက်သိမ်းထားတယ်လို့လေယာဉ်နဲ့မိရထားခီးစဉ်တွေကိုလည်းစနေနေ့မှရန်နာထားမှဖြစ်ပါတယ်။ဘေးဒဏ်စီမံခန့်ခွဲရေးအတွက်ဝန်ကြီးချုပ်ချင်းဆိုအဘေးရဲ့ကက်ဘိနက်ဝန်ကြီးအခွဲကလည်းစီဝေးတိုင်ပင်ပြီးမုန်တိုင်းတုံ့ပြန်ရေးအတွက်ပြင်ဆင်နေကြပါတယ်။ဆေးရုံတွေနဲ့တခြားအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာမီးပြတ်သွားရင်အရေးပေါ်မီးပင်းနိုင်မှုအတွက်မီးစက်တွေပြင်ဆင်ထားကြဖို့အတွက်စီးပွားရေးဝန်ကြီးကလည်းတိုက်တွန်းထားပါတယ်။ Pacific သဘောတရားဘက်ကနေဂျပန်ကိုဦးတည်နေတဲ့ Hagibis မုန်တိုင်းကြီးဟာဒီကနေ့မနေ့တိုင်းတာချက်အရလေတိုက်နှုန်းတစ်နာရီကိုမိုင်120လေပြင်းတိုင်နှုန်းတစ်နာရီ156မိုင်ရှိပါတယ်။စနေနေ့ဂျပန်ကိုဝင်ချိန်မှာတော့အာနနဲ့ရော့သွားမယ်လို့ခန့်မှန်းထားပါတယ်ရှင်။
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားအနေဆုံးခုံသွဲသဘောတူညီမှုတစ်စိတ်တစ်ပိုင်းရဖို့မျှော်မှန်းချက်တွေရှိနေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒုဝန်ကြီးချုပ်လူဟေးတို့သမ္မတအင်ဂျီတော်မှာဒီကနေ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ခုံသွဲခိုးစလဲရောဘတ်လိုက်တစ်စံနဲ့ဒုဝန်ကြီးချုပ်လူဟေးတို့ရဲ့ခြားတော်ရင်းတွေကချင်းပါခဲ့တဲ့ခုံသွဲညှိနှိုင်းဆွေးနွေးမှုတွေမှာအလွန်ကောင်းမွန်တဲ့အပေးယူညှိနှိုင်းမှုတွေရခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုဟာဇူလိုင်လနောက်ပိုင်းပထမဆုံးချင်းပါတဲ့အဆင့်မြင့်ရာရှိတဲ့ခုံသွဲဆွေးနွေးပွဲလည်းဖြစ်ပါတယ်။ဆွေးနွေးပွဲပြီးသတင်းတော်တွေရဲ့မေးမြန်းချက်ကိုတော့ဒုဝန်ကြီးချုပ်လူဟေးကဘယ်လိုမှမှတ်ချက်ပေးမသွားခဲ့ပါဘူး။ဒါပေမဲ့လည်းတရုတ်စိုးရပိုင်းစင်ဟွာသတင်းအေဂျင်စီကတော့တာရုန်ညီမြမှုရှိတဲ့ခုံသွဲဈေးကွက်ခွင်လန်းနေတဲ့ယင်းနည်းမြုံနယ်သူတွေကိုကာကွယ်ပေးဆိုင်ရာကိစ္စရပ်တွေမှာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ခုံသွဲဆွေးနွေးပွဲတွေကိုတရုတ်နိုင်ငံကသဘောယူနဲ့လာရောက်ခဲ့တာဖြစ်ကြောင်းဒုဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုကိုးကားဖော်ပြခဲ့ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံတမင်နာဒုပြည်နယ်တွေကမမရာပူရမ်မြို့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီကနေ့အလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။မနက်ဖြန်မှလည်းခေါင်းဆောင်နှစ်ယောက်ဆက်ပြီးတော့ဆွေးနွေးကြမှာပါ။အိန္ဒိယပိုင်ကက်ရှမီးယားဒေသကိုကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတာရုတ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပါကစ္စတန်ဘက်ကလိုက်ပြီးတော့အိန္ဒိယကိုဝေဖန်ခဲ့လို့နှစ်နိုင်ငံကြားတင်းမာနေချိန်မှာအခုလိုတွေ့ဆုံဆွေးနွေးနေတာဖြစ်ပါတယ်။2018ဧပြီလတုန်းကတရုတ်နိုင်ငံဟူဟန်မြို့မှာကောင်းဆောင်နှစ်ယောက်တွေ့ဆုံဆွေးနွေးခဲ့ပြီးကတည်းကပထမဆုံးမျက်နှာချင်းဆိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒေသရင်းနဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးကဌာနကပြောကြားထားပါတယ်။တခြားတောင်အာရှနိုင်ငံတွေဖြစ်တဲ့သီရိလင်္ကာ၊နီပေါ်၊ဘင်္ဂလားဒေ့ရှ်နဲ့မော်လ်ဒီဗ်နိုင်ငံတို့နဲ့တရုတ်နိုင်ငံကမဟာဗျူဟာအရရောစီးပွားရေးအရပါဆက်ဆံရေးခိုင်မာအောင်တည်ဆောက်နေတာကိုအိန္ဒိယနိုင်ငံကစိုးရိမ်နေတာဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်ရှင်။
Direct from Washington, the voice of America, VOA. တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့နယ်ကိုတော့ဒီကနေ့မနက်အစောပိုင်းတုန်းကလက်နက်ကြီးကြီးတွေကြားရောက်ပောက်ကွဲခဲ့တာကြောင့်လူ၂ယောက်ထိခိုက်ခဲ့တယ်လို့ဒေသခံပြည်သူတွေလည်းအထိတ်တလန့်ဖြစ်ခဲ့ကြရပါတယ်။တချိန်တည်းမှာပဲကုတ်ခိုင်မြို့နယ်ထဲမှာလည်းအစိုးရတပ်နဲ့ TLL တအောင်းပလောင်တပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရေးအခြေအနေတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဒီလား9ရက်နေ့မနေ့ပိုင်းကတင်းဒီမျိုးလယ်မှာအစိုးရတပ်ကို GNL အဖွဲ့ကတိုက်ခိုက်ပြီးတဲ့နောက်မြို့ကံပြည်သူတွေဟာတရီးနဲ့နေထိုင်နေကြရမှာဒီကနေ့မနေ့မှလည်းလက်နက်ကြီးကြီးတလုံးကြောက်ပေါက်ခွဲခဲ့တာဖြစ်ပါတယ်ဒီကနေ့အခင်းဖြစ်ပေါ်တဲ့အခြေအနေကိုတင်းဒီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန့်ကအခုလိုပြောပါတယ
်မနေ့ကတော့မနေ့ကြီးတောင်ရှိတာပေါ့နော်တမနေ့တောင်ရှိပါဘူးခဏလေးပါတိုင်းမဲ့ဟိုပါပေါ့အဲဒီရက်ကကလည်းမြဲမြောက်တော့ကြည့်ဖြစ်နေတာပေါ့အဆပေါ့နော်ဘုံစားမှန်သွားတယ်ဟိုကျွန်တော်ကျူးကျော်ရက်ကပါရက်က3ကျူးကျော်လူစုနဲ့မြဲမြောက်ပေါ့အော်လာရှုပ်ဖို့လိုက်ပါသူကတကောင်ဖြစ်လို့ရှက်မှန်တယ်နောက်တရားကတူရောက်ကြတော့ခြေောက်မှန်သွားတယ်ခြေောက်ကတော့အဆအနေနဲ့အတွင်းထဲရောက်လို့လာရှုပ်ဖို့ရတာပါတိတ်ဆွေးင်ဆံမရှိပါဘူး
ဒီလိုပြက်ကတ်တန်ကြားပြီးတဲ့နောက်လက်နက်ကိုင်အဖွဲ့တွေမြို့ထဲဝင်နေဆိုတဲ့ကောလာဟလကြောင့်ငါးရက်တကြိမ်ဖွင့်တဲ့ဈေးနေမှာလဲအထိတ်တလန့်ဖြစ်ခဲ့ကြောင်းဆက်ပြောပါတယ
်ဒီနေ့နက်ကတော့အဲ့လိုပေါ့ဈေးထဲမှာတော့ရေရွတဲ့တာပေါ့ထင်ထင်မှားပေါ့လေအဲ့လိုမတင်ကြဘူးပါညာဆိုတော့နည်းနည်းလေးရေရွတဲ့တဲ့ဖြစ်သွားတယ်အဲ့ဒါကြောင့်ဈေးတွေလည်းပုံဈေးတွေတိမ့်ကုန်တာပေါ့ဒါပေမဲ့ခဏပါပဲဒီပေါင်းကြည့်ရတယ်လည်းဈေးဝယ်လာတယ်ဒီနေ့ခိုင်းရတဲ့အတွက်ကိုလည်းပဲအလူတမ်းတွေဆွဲဟိုရမယ်ဆိုတော့တစ်ခါပြန်ခင်းပါလေပြန်ခင်းတော့လေလမ်းပြန်နေကြတာပေါ့လေဆိုရင်ကြီးတော့မှစိတ်ခက်မှတော့မပြောဘူးပေါ့ဝယ်တာဝယ်ကြတယ်မြန်မြန်ဝယ်မြန်မြန်ပြန်ပေါ့အဲအလူနေထားလေးတော့ရှိပါလေ
တိန်ဒီမျိုးပေါ်မှာတော့ကမ်မရော်ကဗျူဟာမှုကိုယ်တိုင်ကုတ်ခဲ့ပြီးလုံချုံရေးအပြည့်ယူထားကြောင်းလည်းပြောပါတယ်ဒီကနေ့မနေ့ကုတ်ခိုင်မျိုးနယ်အတွင်းမှာလည်းနိုင်ဝဲကြော်ကြတိုက်ပွဲဖြစ်ပွားခဲ့ကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံဘူးတိုက်ကြော်ကပြောပါတယ်
ဒီမနေ့ခုနိုင်လောက်ကလည်းနော်အာဒီကုခိုင်မျိုးနဲ့ဒီအနမ်ကုခေနာတောင်းကြဖို့မှာဒီလိုအာတမငါစခါချီရင်းရဘူးဒီတပ်ကလာတီတော့အမတပ်ပေါ်ဆက်ဖြစ်တယ်နိုင်ဝကျော်နော်အာဒီခိုင်မှုကတော့ဒီမစတဲ့ရတဲ့ပြရပါမမရှိအဒီနောက်ပါတော့ဒီစိတ်ကနေလို့ငါစတဲ့လို့မြင်တယ်
ဒီနေ့မနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာပြည်တော်စုလမ်းမကြီးနဲ့လေးမိုင်လောက်အကွာမှာဖြစ်တယ်လို့သိရကြောင်းကုတ်ခိုင်မြို့နယ်အုတ်ချိုရီရုံးကတာဝန်ရှိသူတဦးကပြောပါတယ
်လမ်းနဲ့တော့နည်းနည်းဝေးတယ်လို့တော့ပြောတယ်အဲ့မှာ10မိနစ်လောက်နည်းနည်းသနက်ဆန်နေကြားတယ်လို့ပဲသိရတယ်ဟိုဘာဒီဘာဒီဖြစ်လဲဆိုတာတော့မသိရဘူးလမ်းနဲ့တော့3-5မိုင်လောက်ဝေးတယ်5-6မိုင်လောက်ဝေးတဲ့နေရာမှာ ဆယ်မိနစ်လောက်နည်းနည်းပြစ်တာခက်ခံကြားတယ်လို့ဒီလိုဟာမျိုးပဲသိရတယ်။ကျန်တဲ့နေရာတွေကအေးချမ်းပါတယ်။ဘာသာမှမကြောက
်။နေကင်း၁၂နာရီလောက်မှာမူဆယ်မျိုးနယ်ဆဲလန်ရွာအနီးနဲ့နေကင်း၂နာရီကျော်မှာကော့ခိုင်မျိုးနယ်အတွင်းမှာတိုက်ပွဲထက်မှန်ဖြစ်ကြောင်း DNLA ဘက်ကပြောဆိုပေမဲ့ပြီးခြားအတည်ပြုချက်တော့မရသေးပါဘူး။ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမရော်ကပြောခွင့်ရသူတွေကိုဆက်သွယ်ရမှာဖုန်းလက်ခံဖြေဆိုနိုင်တာမရှိခဲ့ပါဘူး။ကိုရဲနေ့မနက်ကတိန်တီမြို့အတွင်ဖြစ်ပေါ်တဲ့တိုက်ပွဲမှာတော့တမရော်ကအရာရှိစစ်သည်နှစ်ဦးတည်းမင်းကြာဆုံးခဲ့တယ်လို့အရက်သား9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတဲ့။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစတင်ပြီးတမရော်ကအပြစ်ခတ်ရစဲကြောင်ကြီးညာခဲ့ပေမဲ့တိုက်ပွဲတွေဟာဇက်တိုက်ဖြစ်ပွားနေခဲ့တယ်လို့ဩဂုတ်လအတွင်းမှာတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကပြင်ဦးလွင်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်မှာတော့နေမြေအခြေအနေတွေဟာပုံမရှုပ်ထွေးလာခဲ့တာဖြစ်ပါတဲ့
။ကိုမိုးစော်ပါချင်းဆက်ပြီးတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်ကသတင်းပေးပို့ချက်တွေတင်ဆက်ပေးမှာပါ။မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ချင်းပြည်နယ်ပလဝမြို့နယ်ထဲမှာတော့ဒီလအတွင်းမှာပဲရွာသား5ဦးပျောက်ဆုံးနေပါတယ်။ဒါကဘတ်စနက်ဆိုရင်တော့စုစုပေါင်း15ဦးထိပျောက်ဆုံးနေတာဖြစ်ပါတယ်။သူတို့နဲ့ပတ်သက်ပြီးတော့အခုထိဘာသတင်းမှမကြားရသေးဘူးလို့ချင်းလူခွေအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီရွာသားတွေကိုဘယ်အဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာမသိရှိရသေးတယ်လို့ဒေသတွင်းလုံခြုံရေးဟာလည်းစိတ်မချရသေးတဲ့အခြေအနေမှာရှိနေပါတယ်။ VOA သတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်ပလောဝမြို့နယ်တွင်စက်တင်ဘာလကနေအောက်တိုဘာလ9ရက်နေ့ထိကိုဝန်ဆောင်မိခင်တူအပါဝင်လူ9ဦးထပ်မံပြတ်ဆုံးနေတယ်လို့ချင်းလူခွေရေးအဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်။အထူးသဖြင့်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စစ်ရေးတင်းမာနေတဲ့ဒေသမှာခရီးသွားလာရင်တောင်ရလုတ်လုတ်ကန်ရင်ပြတ်ဆုံးနေကြတာပါ။ဒီအချိန်လေးကိုချင်းလူခွေရေးအဖွဲ့ရဲ့ဒါရိုက်တာကိုသေးရာကခုလိုပြောပါတယ်
။ဒီကပဲအောက်တိုဘာ9ရက်မှာပလောဝမြို့နယ်တာယာကုန်းကြီးရွာနဲ့ဦးကိုရွာတောင်ရမှာသူဟိတင်းရဲ့ကုပ္ပတောင်ရသွားတာအဲ့ဒါကိုအချိန်ကြီးပြန်ရောက်မလာတာနဲ့သူဇနီးတချို့တို့တန်တာဥပတောင်ရကိုသူပြန်ပြီးသူယောက်ျားကိုသွားချာတာအဲ့ဒါခြာရင်းနဲ့လဲသူပါခတဲ့ကသွားတဲ့ညောက်စလုံးပေါ့နော်ဒီပြက်ကစ်တင်တခုကတော့စက်တင်ဘာလ14ရက်နေ့မှာပေါ့ဝန်းချောင်းဝရွာသား3ဦးဟာရခိုင်ပြည်နယ်မြောက်ဦးမြုံနယ်စံဦးကျေးရွာမှာသူတို့ဆန်းစီငါစားငါပြီးသွားဝေးကြတာစက်တီတီးနေပေါ့နော်အမအပြတ်မှာသူတို့ပျောက်သွားတာတက်တယ်လည်းပျောက်တယ်လူလည်းပျောက်တယ်ခုကြည့်တယ်အဲ့တော့အခုနောက်ဆုံးဒီလ9ရက်နေ့ဆို15ယောက်ရှိပြီပေါ့နော်အဲ့ဒီကိုဝန်ဆောင်မြင့်ကလေးဥပါဝင်ပေါ့နော်15ယောက်ရှိပြီ
လက်ရှိချိန်ထိရွာသား15ဦးပျောက်ဆုံးနေစေဖြစ်ပြီးအဆက်အသွယ်မရသေးဘူးလို့သူကဆိုပါတယ်တရားကုန်းကြေးရွာဟာမြမတမတော်ရဲ့စစ်ပြူဟာစခန်းရှိတဲ့ခမောင်းဝကြေးရွာကနေလေးမိုင်ခန့်တာကွာဝေးနေတယ်လို့အေအေလက်နက်ကင်ဖွဲ့လှုပ်ရှားသွားလာနေတဲ့နေရာနဲ့လည်းနှိစက်နေတာကြောင့်ဘယ်ဖွဲ့ဖမ်းသွားတယ်ဆိုတာအတိမပြုနိုင်သေးပါဘူး။ဒါပေမဲ့ဒီလိုဖမ်းဆီးမှုဖြစ်စဉ်မှာဒေသခံရွာသားတွေကရခိုင်လက်နက်ကင်ဖွဲ့ကလို့ယူဆနေကြောင်းကိုသေးရာကပြောပါတယ
်။စစ်တပ်သွားလာဒီကိုအဲ့ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်နဲ့စပ်ပေါ်တော့အဲ့နဲ့အမိတော်ဖွဲ့မှအေအေတပ်ဖွဲ့တွေကတခါတည်းဝင်ရောက်စစ်ပြီးတော့ခါတယ်လေဒီစစ်တဲ့ခါတယ်လေဆန်ဒီစစ်ပြီးတော့ဆန်ဒီလေယူရဆိုတာပြောတာရှိတယ်။အဲ့ဒီတော့သွားတဲ့လူဒီလေရခိုင်သမတော်ကြီးဖွဲ့လက်ချက်ဖြစ်မယ်လို့သူတို့ဖတ်ချက်ပြီးတယ်။ဒါပေမဲ့ကျွန်တော်တို့ဆက်ရတော့ဣဋ္ဌတိတိချက်တော့ကျွန်တော်တို့မှမရှိဘူးဖြစ်နေတယ်ပေါ့နော်။
ဒီခိုင်လက်နက်ကန်ရေးဖွဲ့ပြောခွေရခိုင်ဒုက္ခကတော့ရွာသားတွေကိုသူတို့ဖွဲ့ဖမ်းဆီးတာမရှိကြောင်းပြောပါတယ
်ကျွန်တော်တို့ဘက်ကအဲ့လိုမျိုးဒီဖမ်းဆီးထားတာလည်းမရှိဘူးကျွန်တော်တို့အရင်ကတော့ဥစ္စာတွေလည်းအကုန်လုံးပြန်လှည့်ပေးပြီးဘူးအဲ့လိုမျိုးထိန်းသိမ်းထားတာဘာမှမရှိဘူ
းပြီးခဲ့တဲ့မလ30ရက်နေ့ကပလောဝမြို့နယ်သွင်းကင်းလောင်းရွာမှာလမ်းလုံငန်းလှုပ်ဆောင်နေတဲ့စုတုဆန်ကုမ္ပဏီဝန်ထမ်းလမ်းဖားလူသမားရှိဦးကိုအေအေဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပြီးဩဂုတ်လ16ရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပါတယ်ပလောဝမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။တိုက်ပွဲဖြစ်စဉ်တွေကြောင့်ပလောဝမြို့နယ်မှာစစ်ဘေးရှောင်2000ဝန်းကျင်ရှိနေတယ်လို့ပလောဝစစ်ရှောင်ကူညီပေးရေးဖွဲ့တွင်းမှူးဦးကျော်အောင်ကပြောပါတယ်
။တိုးတာတော့မရှိဘူး။လက်ရှိကခမန်း2000ဝန်းကျင်လောက်တော့ရှိမယ်ဆိုလို့ရပေါ့
။နေပါပြီ။2018နှစ်ကုန်ပိုင်းလောက်ကတည်းကတကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းဆယ်လာတာကာလအတွင်းမှာစစ်ရှောင်စခန်းနဲ့နီးစပ်ရာနေရာတွေမှာပုန်းခိုနေတာ65နေရာလောက်ရှိနေပါတယ်။ဘူတီတောင်မြို့နယ်ကစီရီတောင်စစ်ဆောင်စခန်းမှာနေတဲ့ဦးဝင်းလှိုင်ကနေရပြန်ချင်းပေမဲ့နေမြေလုံခြုံရေးပေါ်မူတည်ပြီးပြန်သည့်မပြန်သည့်ဆုံးဖြတ်ရမယ်လို့ဆိုပါတယ
်။လုံခြုံရေးသူပြန်လာတော့မလုံခြုံရေးမပြန်ဘူးလို့ပြောတယ်။ရှင်လေးကောင်းကောင်းပြန်လဲရှင်လေးမကောင်းဘူးပြန်ဘူးလို့ပြောတယ်။
Sishang Duri ye sa tao ye dwe, so ya ga bong man dao yin yura mishi bulu le, di da khan riga piyo ba de. Yepane na ngay naga pwe siri ye tao ban ha, yin nga ro long lang hu shi ge ba de. Tabi me, di cho Sishang skan riga, yi lang a ni de sin, chen yu dwa ya da chang, adi lo wi lan ne ni ya rigu ro, mo rin ga la ma, lu shen rin ma la na ina chang, sa wu ni ye ke ke shi ni ba de. Wako te ko bi, go ye sa wu ni ye go pye shin ni jabe me, mi myo mai an ni ye chang, dore go ting ma dwa la ye da shi de lu, pong na chung myo ne, atat te mong ne, Sishang skan ma ni de, u tan mi nga tu ye ke ke go ku lu piyo ba de. ဟုတ်ကဲ့ဟုတ်ဒီခေါ်တော့မယ်ဆိုလို့ရှိရင်လေဟိုမြေမြောင်မိုင်းတွေကိုကြောင်းနေရတာနဲ့ဟိုတော်တွေကိုတိတ်မဝင်ရောက်ဘောနော်ဒီချင်းပြီဆိုလို့ရှိရင်လည်းဦးလေးတို့လည်းပြန်ပါပဲလို့ကတော့နောက်ဖြစ်လာမယ့်ပြဿနာကိုတောင်မှမကြိုပြီးဘူးလေအဲ့ဒါကြောင့်ဦးလေးတို့လည်းဒီလိုပဲစစ်ဆောင်စခန်းမှာဂျာကြီးနေရောက်မလားတွေ့ပြီလို့တော့မရသေးဘူးလေတိုင်းကြီးကောင်းတော့ပြီဆိုလို့ရှိရင်လည်းဦးလေးတ လက်ရှိအနေထားမှာတော့စစ်ဆောင်ပြည်သူတွေရဲ့စားတောင်းနေထိုင်ရေးဟာICRC နဲ့WFP တို့လိုနိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုကအဓိကဖြစ်နေပါတယ်။စစ်ဆောင်နေထိုင်ရေးအတွက်အစိုးရကမုံမကြမီကာလမှာစခန်းတွေကိုအပြီးဆောက်ပေးမယ်ပြောခဲ့ပေမဲ့အခုချိန်ထိတော့အဲ့ဒီနေရာမှာဘယ်သူမှနေလို့မရသေးဘူးလို့ဒေသခံတွေနဲ့ကုညီထောက်ပံ့ပေးနေသူတွေကပြောဆိုထားပါတယ်။ မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားတိုက်ပွဲတွေကြောင်းအရက်သား30ဦးရေကိုးစင်နီးပါးရှိနေပြီးထိခိုက်ဒဏ်ရာရရှိသူ126ရှိနေပြီလို့ရခိုင်အရက်ဘက်အဖွဲ့တွေကပြောပါတယ်။အခုလိုတိုက်ပွဲတွေအတွင်းမှာရခိုင်ပြည်သူတွေဟာစစ်ဆောင်စခန်းတွေနဲ့နီးစပ်ရာဖုန်ကြီးကြောင်းစတင်ကြောင်းတွေနဲ့ခြေရွာတွေမှာစုဖွဲ့ခိုးလုံနေကြပြီးအစိုးရရဲ့လုံလောက်တဲ့ကူညီထောက်ပံ့မှုနဲ့အန်ရီရ
မကြသေးခင်ကပဲအစူရောဖြူပြေဆုံးအပါဝင်လူငယ်သုံးဦးကိုဝင်းရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတဟာအပြစ်မရှိသူတွေအတွက်မျက်နှာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအဓိကတာဝန်ရှိသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် viewer ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ viewer ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့အောက်လွတ်တော်ဒီမိုကရက်အမတ်တွေနဲ့သမ္မတကြားမှာတော့ဖွဲ့စည်းပုံဥပဒေဆိုင်ရာအငင်းပွားမှုတွေနဲ့အခြေတင်ဖြစ်နေကြပါတယ်။ယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရမ့်တို့ဖုန်းဆက်သွယ်ပြောဆိုခဲ့တဲ့အထောက်အထားစာရွက်စာတမ်းအားလုံးကိုပေးအပ်ဖို့နဲ့ဆက်ဆက်တဲ့လူပုဂ္ဂိုလ်တွေကိုစစ်ဆေးမေးမြန်းတာကိုသမ္မတအိမ်ဖြူတော်ကလက်မခံပါဘူး။အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမန်နိုင်နှစ်ရက်ကြာအခုလိုဖြစ်တဲ့ပြည်ပခါတွေကြောင့်သမ္မတတယောက်ရဲ့အာဏာအမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါအပြန်အလှန်အာဏာထိန်းချုပ်မှုနဲ့အမေရိကန်ရဲ့ဒီမိုကရေစီစနစ်အပေါ်မှာပါမေးခွန်းထုတ်စရာတွေဖြစ်လာစေပါတယ်။ VOA သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းကိုတော့မက်ခင်ဖြူထွေးပြောပြပေးပါရှင်
။သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့ဒီမိုကရက်လွှတ်တော်အမတ်တွေဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေကိုတော့သမ္မတကပြန်လည်ထုတ်နှက်ပြောဆိုနေတာပါ
။ The people understand it's a scam. They're trying to win an election in 2020.
ဒါဟာတမင်လောက်ကြံတိုက်ခိုက်မှုဆိုတာလူလူကသိပါတယ်ကျွန်တော်ကိုအရေးယူဖို့ကြိုးစားပြီး2020ရွေးကောက်ပွဲမှာအနိုင်ယူဖို့သူတို့လုပ်တာပါနှစ်နှစ်ခွဲလောက်အချိန်နေယူပြီးအကြီးအကျယ်လုပ်ခဲ့ကြတဲ့မူလာရဲ့လောက်ကြံမှုမှလည်းကျွန်တော်တို့ပဲအသာစီးရခဲ့တာပါလေအဲ့ဒါပြီးလို့အေးအေးသိမ့်မနေလိုက်ရပါဘူးအခုဒီကိစ္စထပ်လောက်ကြပြန်ပါပြီ
အ အလို့တော်ရဲ့လက်ရှိစုံစမ်းစစ်ဆေးမှုတွေဟာပါတီဆွဲနဲ့အပြစ်မရှိအပြစ်ရှာဝိုင်းမဲ့လုပ်တဲ့လုပ်ရဖြစ်တဲ့ဆိုပြီးပူပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းအိမ်မီတော်ကလွှတ်တော်ထံကိုစာရေးသားပေးပို့ခဲ့ပြီးတဲ့နောက်ရက်ပိုင်းအတွင်းမှာတော့အခြေအနေကပိုးပြီးတော့အခြေတင်ဖြစ်လာခဲ့ပါတယ်။ဒီမိုကရက်လွှတ်တော်အမတ်အဂျမ်ရှစ်ဖ်တို့လိုပုဂ္ဂိုလ်တွေကတော့ဒီကိစ္စနောက်ဆုံးမှာမဟုတ်ဘူးလို့ပြောပါတယ်
။ The failure to produce this witness the failure to produce
သတိမီမြန်စီစီကံမှုနဲ့ထောက်ထားဆောင်ရွက်စာရန်ဒီပေးရဖို့ပြက်ကွက်ခဲ့မယ်ဆိုရင်တော့ဒါကဖွဲ့စည်းပုံရအုပ်ချုပ်ရေးအာဏာနဲ့ဒဏ်ဒုအာဏာရှိတဲ့ကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုအနှောက်အယှက်ပေးတဲ့လုပ်ရဖြစ်နောက်ထပ်ခိုင်မာတဲ့သတိတစ်ခုလို့မှတ်ယူနိုင်ပါတယ
်ဖလော်ရီဒါပြည်နယ်လွှတ်တော်အမတ်မက်ဂီစတိုလိုသမ္မတထရမ့်ကို၆ကံတူတွေကတော့အခုကိစ္စကိုသမ္မတဘက်ကနေတိုက်ပွဲဝင်သွားဖို့အဆင်သင့်မယ်လို့ပြောပါတယ
် What we see in this impeachment is a kangaroo court
အခုဆောင်ရမ်းစစ်ဆေးမှုတွေကကျွန်တော်အမြင်မှာတော့တမင်ဟန်ပြလှုပ်ဆက်တစ်ခုပါထောက်လိုင်းကော်မတီဥက္ကဋ္ဌ Shift ကအဖြတ်သမားလှုပ်ဆက်ခေါင်းဆောင်တယောက်လို့လုပ်နေတာပ
ါဖွဲ့စည်းပုံအခြေခံဥပဒေအရကွန်ဂရက်စ်လွှတ်တော်ဟာဆောင်ရမ်းစစ်ဆေးမှုတွေလုပ်ပြီးသမ္မတကိုတာဝန်ခံမှုရှိအောင်ထိန်းချုပ်နိုင်တဲ့လုပ်ပိုင်ခွင့်ရှိတယ်လို့ George Washington တက္ကသိုလ်က Paul Schiff Berman ကပြောပါတယ
် Any abuse of power or abuse of the power of the office
ဘလို့အနာအလွဲသုံးစားမှုမျိုးကိုမဆိုအရေးယူနိုင်မှုစုံစမ်းစစ်ဆေးမှုတွေလုပ်ပိုင်ခွင့်ရှိပါတယ်ဒါကိုဖွဲ့စည်းပုံထဲမှာလည်းပြဋ္ဌာန်းထားတာမဟုတ်ပါဘူးဒါကနောက်ဆုံးဆုံးဖြတ်ချက်ပေးနိုင်တဲ့ကိစ္စနိုင်ငံရေးကိစ္စလည်းဖြစ်ပါတယ
်လွှတ်တော်နဲ့မပူးပေါင်းမှုသမ္မတ Trump ရဲ့ဆုံးဖြတ်ချက်က1994ခုနှစ်ဝါရကဲအရှုပ်တော်ပုံကာလအတွင်းသမ္မတဟောင်းရစ်ချတ်နစ်ဆန်ယာရုကနှုတ်ထွက်ခဲ့ရတဲ့ဖြစ်ရပ်ကိုပြန်လည်ထင်ဟပ်မြင်လာစေပါတယ်။နစ်ဆန်ကိုယာရုကနှုတ်ထွက်သွားရတဲ့အထိဖြစ်အောင်အပြစ်ရှိတဲ့အကြောင်းသက်သေပြရနိုင်ခဲ့တဲ့အတန်ဖိုင်တွေကိုထုတ်ပြန်ပေးဖို့တရားရုံးချုပ်ကသမ္မတနစ်ဆန်ကိုနောက်ဆုံးအမိန့်ထုတ်ရတဲ့အထိဖြစ်ခဲ့တာလို့ဗာဂျီးနီးယားတက္ကသိုလ်ကသမိုင်းပညာရှင်ဘာဘရာအန်ဖယ်ရီကပြောပါတယ
်။ So presidents always push back and either the courts or the Congress
အဖွဲ့အစည်းတွေကတော့အမြဲတမ်းပြန်ပြီးတော့ခုခံတာပါပဲ။အဲ့ဒါကိုတရားရုံးတွေဒါမှမဟုတ်ကွန်ဂရက်စ်လွှတ်တော်ကလည်းသူတို့မှန်ကန်ကြောင်းကိုပြန်ပြီးတော့ပြင်းပြင်းထန်ထန်တံပြန်လုပ်ကြတယ်လေ။အများအားဖြင့်တော့သမ္မတကရှုံးနေရှိတတ်ပါတယ်
။ဒါပေမဲ့အခုဖြစ်ရမှာတော့ဘယ်လိုအဖြေထွက်လာမလဲဆိုတာပြောဖို့ခက်နေပါသေးတယ်။ရှင်းနှစ်ရွေးကောက်ပွဲမှာသမ္မတထရမ့်ကိုဆက်ပြီးရွေးကောက်တင်မြောက်မမြောက်မဲဆန္ဒရှင်တွေရဲ့အဆုံးအဖြတ်ကအဖြေဖြစ်သွားနိုင်တယ်လို့မစ္စတာဘာမန်ကပြောပါတယ်
။ Courts can hold the president accountable.
ကျွန်တော်အနေနဲ့မူဝါဒရေးကိစ္စတွေမှာတာဝန်ခံမှုရှိအောင်တရားရုံးတွေကလုံနိုင်ပါတယ်လူတူရဲ့အမှားလုပ်မှုဖြစ်တဲ့အခုလိုကိစ္စမျိုးမှာလည်းဖွဲ့စည်းပုံရဆိုရင်သူ့ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုဒါမှမဟုတ်လည်းမဲဆန္ဒအဆုံးဖြတ်ခံယူရမယ့်နည်းလမ်းတွေရှိပါတယ
်အမေရိကန်သမိုင်းမှာတော့အခုဖြစ်ရကသမ္မတကိုအရေးယူဖို့ကြိုးစားတဲ့၄ချိန်မြောက်ဖြစ်ရဖြစ်ပြီးသမ္မတကွန်ဂရက်စ်လွှတ်တော်နဲ့အမေရိကန်ပြည်သူတွေအားလုံးကအခုချိန်မှာအာရုံထားလှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ17ရက်တောက်ကြညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုနားဆင်ရမှာပါအမျိုးသမီးကဏ္ဍအတုတဆုံးလေးအမေရိကန်တခွေအစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့2019ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုရှင်တွေကတော့
The Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to
သိပ္ပံနဲ့နည်းပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာပြည်လူဦးရေရဲ့ထက်ဝက်ကျော်ကိုကိုစားပြုတဲ့အမျိုးသမီးဒူဟာနိုင်ငံရဲ့အရေးပါတဲ့အဆုံးဖြတ်ပေးနိုင်တဲ့အဆင့်ဒီမှာပါဝင်နိုင်မှုအားနဲ့နေသေးတယ်လို့ ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဗဟိုဦးဆောင်ကော်မတီဝင်မီစုပွင့်ကတုံ့တက်လိုက်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့နိုင်ငံရဲ့ဖွံ့ဖြိုးရေးမှာအဟန့်တားဖြစ်နေတဲ့ပြည်တွင်းစစ်အဆုံးသတ်ရေးနောက်ငြိမ်းချမ်းရေးခီးစဉ်ရဲ့လက်ရှိအခြေအနေအမျိုးသမီးတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့များနဲ့ UPDJC ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီဝင်တဦးဖြစ်တဲ့မီစုပွင့်ကိုဒေါခင်စိုးဝင်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my
စုပွင့်ကဒီ ABSDF လို့ခေါ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဘိုးဦးဆောင်ကော်မတီဝင်တယောက်ပေါ့နော်။ဒီတော့ဒီ ABSDF ကိုကိုးစားပြုပြီးတော့မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုယ်ကျထက်ထက်ဝင်ပါဝင်ဆောင်ရွက်နေရတယ်ဆိုတော့ဟိုအခုအချိန်နေအထိပေါ့နော်။ခံမှန်းလို့ရသလောက်ဒီအစိုးရရဲ့တပ်မတော်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ရှားမှာယုံကြည်မှုတည်ဆောက်လို့ရနေပြီလို့ယူဆနိုင်ပါပြီလား။
ပြောရမယ်ဆိုရင်တော့ယုံကြည်မှုတည်ဆောက်နေစေလို့ပဲပြောလို့ရမယ်။ဘာဖြစ်လို့လဲဆိုတော့စကားပြောဖို့ပြောဖက်တွေဖြစ်လာကြတယ်။ဥပမာဆွေးနွေးပွဲထဲမှာပါနေတဲ့လူတွေကြတော့ဥပမာဒီ UPDJC လို့မှာပါနေတဲ့အဲဒီအစိုးရလွတ်တော်တမတော်ထရကူစလဲတွေပြီးတော့တိုင်းသားလက်နက်ကိုင်အဖွဲ့စည်းကူစလဲတွေပေါ့နော်ပြီးတော့နိုင်ငံရေးပါတီအစုအဖွဲ့ကူစလဲတွေသူတို့တွေကြားမှာကြတော့ပြောလို့ဆိုလို့ရတယ်။ငင်းလို့ခုံလို့လည်းရတယ်။စီဝေးထဲမှာညင်းပြီးရင်လည်းအပြစ်မှာပြန်ထွက်ပြီးတော့ကော်ဖီတောက်ရင်ညင်းကြမယ်။တခြားနီလန်းနေနဲ့သူတို့တွေ့ပြီးဆုံပြီးပြောလို့ဆိုလို့ညင်းလို့ရတယ်ဒါပေမဲ့ဒီဟိုမူဝါဒတွေကိုကင်ထားတဲ့ဒီအနောက်ကတာဝန်ရှိတဲ့ဟိုဒူတွေအဲမှာကြတော့ယုံကြည်မှုကအလောက်မရဘူးအော်မရှိနေသေးဘူးပေါ့ဘာလဲဆိုဆွေးနွေးပွဲတွေမှာလည်းသူတို့ကပါမနေဘူးနောက်အပေါ်ကပေးတဲ့မူဝါဒတွေအတိုင်းပဲဟိုကင်ပြီးတော့ဆွေးနွေးရတာတွေရှိတယ်ဆိုတော့ဒီအစည်းအဝေးကမ်းထဲမှာဟိုနားလေလို့တစ်ဖက်ဆိုလိုချင်တာကတစ်ဖက်ကနားလေလို့သဘောတူချင်တာမှကိုယ်ပဲတူပဲပြန်တယ်ပြီးတွားရတဲ့အချိန်မျိုးတွေမှာဆိုလို့ရှင်ဥမာတက်မတော်ဖက်ကဆိုလဲတူကင်ထားတဲ့တူမူနဲ့အဲပြန်တိုင်းပြီးတော့မှဒီဘက်ကလိုလားချက်တွေကိုအဲပယ်ချတာမျိုးတွေဖြစ်လာတာတွေရှိရဲဆိုတော့အဲအစအနေပြန်ပြန်တွားနေရတာပေါ့
သတင်းမီဒီယာသမားတယောက်အနေနဲ့ကျွန်မအပြင်ပန်းအနေကြည့်ပြီးတော့ဟိုတုံ့တက်တဲ့အခါမှာတော့ဒီနေပြည်တော်အစိုးရကနေပြီးတော့ဟိုတာဝန်ပေးရထားတဲ့ပုံကိုယ်တွေကိုယ်တိုင်ကရောဒီငင်းချမ်းရေးလုပ်ငန်းစဉ်တို့ဘာလို့ဟိုပိုင်ပိုင်နိုင်နိုင်သိရလားထဲထဲဝင်ဝင်နားလည်ရလားဆိုတာမျိုးပေါ့လေအဲ့ဒါမျိုးဟိုစိတ်ထဲမှာအပြင်ကနေကြည့်တဲ့အခါကျတော့ဥမာဆိုလို့ရှိရင်ဒီငင်းချမ်းရေးနဲ့ပတ်သက်ပြီးတာဝန်ပေးထားတဲ့လူကဒီလိုနေပေမှာသူသိရလားနားလည်ရလားဆိုတာပေါ့သူ့ရဲ့ဟိုအားနည်းချက်တွေရှိနိုင်သလားပေါ့နော်နားလည်မှုနည်းနည်းလိုနေရလို့ထင်တယ်လေအဲ့တော့မီစုပွင့်ကတော့ထက်ထက်ဝင်ဝင်ပါတဲ့လူတယောက်နေနဲ့ဘလို့သုံးသပ်လို့ရလဲလူမှန်နေရာမှန်ဖြစ်ကြလားပေါ့နော
်လက်လောမှာကြတော့ကျမတို့ကဒီအစိုးရဘက်မှဆိုရင်တော့ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေရဲ့သဘောတဘာဝကိုနားလည်တဲ့ကိုယ်စားလှယ်တွေဟိုတော့ရှားပါတယ်ပေါ့ဗာဖြစ်လို့လဲဆိုတော့ခက်ဆက်ဆက်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဒီအဖြစ်ခက်ရဆဲကြီးတွေဆွေးနွေးကြတယ်ဆိုရင်လည်းစကားပြောကြတယ်ဆိုရင်လည်းတက်မတော်နဲ့ပဲပြောတယ်ဆိုတော့တက်မတော်ကိုယ်စားလှယ်တွေနဲ့ပဲပြောခဲ့တာတွေရှိတယ်အဲ့ဒီအပေါ်မှာဒီတိုင်းရင်းသားအဖွဲ့အစည်းတွေကဘာကိုဆိုလိုရင်ဗာသူကသူတို့တကယ်လို့နားပါဖြစ်တယ်သူကဘလူးစကလုံးမျိုးဆိုရင်သူတို့လက်မခံဘူးသူတို့တဘောမကြဘူးစိတ်တိုင်းမကြဘူးဆိုတာတွေကအစတမတော်ဖက်ကတော့အဲ့ဒီတိုင်းသားတွေအကဲဆက်တဲ့အခြေအနေစကလုံးတွေအိဗယ်ဖွင့်ဆိုချက်တွေအကုန်လုံးနားလည်ပြီးမဲ့ဒီအစိုးရဘက်မှာကြတော့အခုမှစပြီးပြန်ပြီးတော့လေ့လာရတာတွေသင်ယူရတဲ့အခြေအနေတွေတော့ဖြစ်တယ်အဲ့အဲ့ဒီအပိုင်းတစ်ခုတော့ရှိရပါဘူးနောက်တစ်ခုကလည်းဒါကဒီငင်းငန်းကြီးကိစ္စကလက်နက်ကိုင်ပြဿနာပေါ့လက်နက်ကင်ဒီစစ်ပွဲတွေရဲ့ပြဿနာကိုဖြေရှင်းဖို့ဖြေရှာဖို့ပေါ့နော်လက်နက်ကင်ပဋိပက္ခတွေချုပ်ငင်းဖို့လုပ်တဲ့နေရာလုံဆောင်ရတဲ့ကိစ္စဖြစ်တဲ့ခါကျတော့လက်နက်ကင်အဖွဲ့အစည်းတွေပေါ့တိုင်းနာလက်နက်ကင်တွေနဲ့တပ်မတော်ရဲ့တဘောထားကိုကိုအခြေခံပြီးကြည့်ပြီးတော့ထိမ့်ညှိပြီးတော့တွားနေရတဲ့ရိုးကနေပဲအဲ့ဒီ position အဲ့ဒီအခြေအနေကနေပဲအစိုးရကထိမ့်ပြီးတော့တွားနေတဲ့ပုံစံမျိုးလည်းရှိနေပါတယ်လက်ရှိမှာတော့
အခုတချို့တွေကြတော့ပေါ့နော်ဒီလိုအစည်းအဝေးတွေလုပ်တဲ့အခါတိုင်းမှာတကယ်ကိုယ်တိုင်ဆုံးဖြတ်ပိုင်ခွင့်လို့လုပ်ပိုင်ခွင့်မရှိတဲ့လူတွေလာပြီးတက်တဲ့အခါကျတော့ဒီမှာပြတ်မသွားဘဲနဲ့တခါဒါကိုထပ်ပြီးတော့အထက်လူကြီးကိုတင်ပြပါမယ်ဆိုအဲ့ဒီနီးနဲ့ပဲအစည်းအဝေးတွေလှုပ်လာခဲ့တဲ့အခါကျတော့ဟိုမကြတဲ့ဘဲနဲ့အချိန်ကြီးပိုကြနေတယ်ဆိုပြီးတော့တုံ့တက်တဲ့အတန်းတွေလည်းကြားရတယ်လေ
ဟုတ်ဟုတ်ကဲ့တကယ်ဒီ NCA ရန်ရားထဲမှာကြတော့ဒီအမြင့်ဆုံးပေါ့နော်အဲဥဆောင်ဆုံးဖြတ်နိုင်တဲ့ body အနေနဲ့ JICM ပေါ့နော်ဒါအဲဒီ JICM ဆိုတော့ဒါအဓိကအဲ့ဒီမှာတော့ဒီအစိုးရနဲ့တက်မတော်ပေါ့အဲ့ဒါရဲ့တိုင်းနာလက်နက်ကိုင်ရန်နဲ့ဖွဲ့ပဲပါတယ်တော့တခုခုတက်ဆုမှုတွေဖြစ်ပြီဆိုရင်အဲ့ဒီမှာတွားပြီးသဘောထားယူရတာတွေရှိရဒါပေမဲ့လည်းဒီရန်ရားတွေနဲ့ပတ်သက်ပြီးတော့ဒီ NCA စာချုပ်ဟိုလက်မှတ်ထိုးပြီးတော့ထက်တန်းလာတဲ့ဒီကာလတွေမှာကြည့်လိုက်မှဆိုလို့ရှိရင်တော့စကလေးကလည်းဒီအလုံးမပါဝင်ခဲ့တဲ့အတွက်ဒီအားနည်းချက်ကြီးကထောက်ပြကြတခုဖြစ်ခဲ့တာရယ်နောက်တကယ်လက်တွေ့လျှောက်လာကြတဲ့အချိန်မှာလည်းခုနကလိုစာချုပ်ပေါ်အခြေခံပြီးတော့အိဗယ်ဖွင့်ဆိုချက်တွေပြန်ပြီးတော့ဟိုမတူညီဘဲနဲ့ပြန်ပြီးအငင်းပွားနေရတဲ့အချိန်တွေကတော့ဟိုပြန်များသွားတာပေါ့နောက်တစ်ခုကအဓိကပြဿနာကတော့အစကလေးကနေသဘောထားမတိုက်ဆိုင်တဲ့ဟာတွေကိုဟိုအဆုံးအထိဆက်မဆွေးနွေးဘဲနဲ့ဒါကတော့နောက်မှဆွေးနွေးမယ်ဆိုပြီးတော့အားလုံးသဘောတူနိုင်တဲ့စကလုံးကိုယူထားလိုက်ပြီးတော့အဲ့ဒီထဲနောက်တစ်ဆင့်သွားမယ်သဘောမတူနိုင်တော့မယ်အဆင့်ကိုရှောင်ပြီးတော့သွားခဲ့တဲ့ဟာတွေကလက်တွေ့ဆွေးနွေးပွဲမှာကြတော့အဲ့ဒီအချက်လက်တွေကပြန်ပြီးပေါ်လာပြီးတော့အဲ့ဒီဟာတွေကိုအစအနေပြန်ဆွေးနွေးရတဲ့ပုံစံမျိုးတော့ဖြစ်သွားတာပေါ့နော်အဲဒါပေမဲ့လည်း NCA လက်မှတ်ထိုးထားတဲ့ဒီတိုင်းနာလင်ကိုင်ဖွဲ့စည်းတွေကတော့ခုလိုရှုပ်ထွေးမှုတွေဖြစ်နေတော့ညာလဲ NCA ကိုအခြေခံတဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေကိုဟိုအောင်မြင်အောင်ဆက်လုပ်သွားဖို့တော့အစွမ်းကုန်နီးလန်းနေရှာပြီးအားထုတ်နေကြတာတော့ရှိတယ်ပြီးတော့မှဒီ NCA အပေါ်မှာပဲရက်တည်သွားမယ် NCA လမ်းကြောင်းကနေတွေ့ဖယ်မသွားဘူးဆိုရဲဂတိကိုယ့်အမျိုးတွေလည်းပေးကြတယ်ဆိုတော့ဒီလမ်းကြောင်းကနေပဲနိုင်ငံရေးဆွေးနွေးပွဲတွေကိုဆက်ပြီးအားကောင်းအောင်လုပ်ဖို့ဆိုရဲဟိုလမ်းဟိုပုံစံမျိုးကတော့ပိုဖြစ်သွားမယ်လို့ပဲကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဒီဟိုအမျိုးသမီးတွေရဲ့အတန်များနည်းနေသလားလို့ပေါ့နော်ဥပမာဆိုလို့ရှိရင်အန်တီတည်တလောက်ကဒီရခိုင်ဘက်ကဆိုလို့ရှိရင်ဒေါမြရာဇာလင်းရဲ့ဒီသမီးကတော့ဒီ ABSCF ကဲကိုယ်စားလှယ်အနေနဲ့ပါတာပေါ့နော
်အဲ့ဒီဟာကလည်းဟိုဒီတိုင်းလက်နက်ကင်အဖွဲ့စည်းတွေရဲ့သဘောတပါဝါအရာပေါ့နော်အဲ့ဒီမူဝါဒတွေဆုံးဖြတ်ချက်ချခွင့်ရှိတဲ့နေရာတွေမှာအမျိုးသမီးတွေကိုထည့်သွင်းတဲ့ policy တွေလည်းမရှိထားခဲ့တဲ့အပေါ်မှာဒီတိုင်းနာလည်းကင်ဖွဲ့စည်းတွေမှာကြည့်လိုက်ရင်အမျိုးသမီးတွေဆိုရင်ဘိုးကော်မတီအဲတယောက်စားနှစ်ယောက်စားပြီးရင်အရန်ဘိုးကော်မတီဝင်လောက်အဆင့်နေနဲ့ပဲထည့်ထားကြတာများတယ်အဲ့ဒီခါကျတော့တကယ်လက်တွေ့မှာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကိုပေါ်ဆောင်ပေးမဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်လာတဲ့အချိန်မှာကျတော့ကိုယ်စားလှယ်တွေပေးတဲ့အခါမှာလိုလိုနေရင်လည်းအမျိုးသမီးတွေကမပါလာတော့ဘူးပေါ့နော်အမျိုးသမီးတွေမပါဝင်ခြင်းအားဖြင့်ဒီငြိမ်းချမ်းရေးဖြစ်စဉ်ပေါ်ဒီနိုင်ငံရေးဆွေးနွေးပွဲတွေရဲ့ဒီပြည်ထောင်စုသဘောတူညီချက်အစိတ်အပိုင်းတွေရဲ့အဲတရားဝင်မှုပေါ့နော်အားကောင်းမှုကိုစားပြုမှုတွေကအားနည်းမယ်ဘာဖြစ်လဲဆိုတော့ဒီအမျိုးသမီးလူဦးရေထက်ဝက်ကျော်ရဲ့ကိုစားပြုမှုတွေအပန်တွေမပါတဲ့ဒီဆုံးဖြတ်ချက်တွေသဘောထားတွေကလက်တွေ့အကောင့်ထဲပေါ်တဲ့အချိန်မှာလဲဒီအမျိုးသမီးတွေရဲ့ပါဝင်မှုအားပေးမှုထောက်ခံမှုတွေမရရှိဘူးဆိုရင်ဒါရေရှည်တည်တံ့ခိုင်မြဲတဲ့အဲဟိုဟာသဘောတူညီချက်တွေဖြစ်မှာမဟုတ်ဘူးဆိုတော့အမြင်နဲ့ချင်းကပ်ကြတဲ့အခါကျတော့အခုအချိန်မှာကျတော့ဒီတက်တွေကနေပြီးတော့ဟိုသူတို့အင်အားကောင်းနေဆိုတာကိုသူတို့တစ်ဖက်ချင်းစီရဲ့အင်အားတွေပြတဲ့အချိန်တွေပေါ့နော်ဥပမာဒီတက်မတော်ဆိုရင်လည်းသူရဲ့အရေးကြီးတဲ့နေ့ထူနေ့မြတ်တွေပြီးရင်ဒိုင်းနာလန်ကန်အဖွဲ့အစည်းတွေမှာလည်းသူတို့ရဲ့အထိမ်းအမှတ်နေ့တွေပါတယ်ဆိုရင်တက်အင်အားတွေလက်နဲ့အင်အားတွေနဲ့သူအမျိုးသမီးစစ်တီအင်အားတွေပေါ့လေထုတ်ပြီးတော့ပြလာတာမျိုးတွေတော့ရှိတာပေါ့အရင်တုန်းကတော့ရှောက်ကျမတို့လည်းတိုင်းသားလက်နက်ကင်ဖွဲ့စည်းတွေမှာနေခဲ့တာပဲတိုက်ခိုက်ရေးအင်အားတွေမှာဆိုအမျိုးသမီးတွေကိုမတွေ့ဘူးခေါင်းဆောင်မှုအပိုင်းတွေမှာလည်းမတွေ့ဘူးတပ်မှုအပိုင်းတွေမှာဆိုလည်းအမျိုးသမီးတွေကိုမတွေ့ခဲ့ဘူးပေါ့နော်ဒါပေမဲ့ဒီနောက်ပိုင်းမှာကျတော့အမျိုးသမီးတွေကိုမထည့်ရင်ဟိုဟိုဟာပေါ့ဒီနိုင်ငံတကာရဲ့ထောက်ခံမှုတွေရောအဲဒီလူထုရဲ့အမြင်တွေရောမေးခွန်းထုတ်လာတာတွေရောအဲရှိလာတဲ့အခါကျတော့အမျိုးသမီးတွေကိုဒီလိုစိတ်အင်အားတွေပြတဲ့အချိန်မှာသူတို့အဖွဲ့အစည်းတစ်ခုချင်းစီရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပြဖို့လိုအပ်လာတဲ့အချိန်မှာကြီးကတော့ထုတ်သုံးလာကြတာတွေတော့ရှိတယ်တိုးတော့လည်းတကယ်တမ်းဒီမူဝါဒတွေဆုံးဖြတ်နိုင်တဲ့ policy ချမှတ်နိုင်တဲ့အဆင့်တွေမှာရောက်ဖို့ကြတော့တေချာလူကိုယ်ကလေးအဖွဲ့စည်းလိုက်မူဝါဒတွေမချမှတ်ထားတဲ့အခါမှာအဲအမျိုးသမီးတွေပါဝင်လာနိုင်ဖို့ကတော့အားအနေနေကြည့်တာပေါ့ Cause it only serves to make me more determined
to achieve my final goal ဒေါက်ခင်ဆိုဝင်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့သုဒ္ဓဆောင်လေးအမေရိကန်တခွင်အစီအစဉ်မှာနားဆင်ရမှာကတော့ Brigham Young တက္ကသိုလ်မှာတက်ရောက်ပညာသင်ကြားနေတဲ့မက်ခင်ဆိုဝင်းပြေကိုသူ့ရဲ့ပညာသင်ကြားရေးအတွေ့အကြုံတွေအကြောင်းကိုအောင်အောင်ကဆက်သွယ်တင်ပြထားတာနားဆင်ပါရှင်
မက်ခင်ဆိုဝင်းပြေကအမေရိကကိုဘယ်တော့မှရောက်တာလဲနောက်ကျောင်းဗမာတက်နေလဲဆိုတော့အရင်စပြပြပြပါလား
ဟုတ်ကဲ့ဟုတ်ညီမအခုဒီဟာကတော့ဒုတိယအကြိမ်အမေရိကလာခြင်းပေါ့နော်ပထမအကြိမ်က2015 ในนั้นจะเข้ามาเราจะมาอยู่มาจะได้เข้าไปเลยพี่ก็ยังคงเรียนว่าพี่ดีไซน์ของตัวชาโอ้ดีไซน์มาได้เยอะกว่าเพราะว่าหนึ่งยุคชนะหนึ่งยุคชนะสาวที่นั่นจริงๆขนาดเบรกอยู่ไรมันสุดยังคงเรียนว่าได้เลยนั่นจะเข้ามาออกจะไรมาพี่ก็คือนั่นจะเชื่อกูเนี่ยมาดีไซน์กูเปลี่ยนมาอยู่ที่ดีเนี่ยสอนเลยที่ดีอะကျောင်းနဲ့မြန်မာ Brigham Young University ပ
ါအခုကျတော့ဘာဘာသာရက်ကိုလေ့လာနေလဲ
အခုကညီမဟိုအမှုစေဝါပြည်သားနဲ့ပုံမပေတာကိုလေ့လာနေပါတယ်ရှင
်အော်ဆိုတော့အဲ့ဒီဘာသာရက်ကဘယ်လိုနေရာတွေမှာအသုံးချမလဲ
အဓိကဒါပြောချင်တာအဓိကနှစ်လိုင်းရှိတယ်ပေါ့နော်အဲဒီလိုတွေပြောတဲ့ဟိုအဲ့ဒါလေးစင်းစွဲအောင်တာဝါ IV Tower ဆိုတာကတော့ Academia ပေါ့တက်မတူတွေမှာညီမတို့ဘာမောက္ခတွေပါတယ်စာပြန်သင်တဲ့ဘာမောက္ခတွေလုပ်နိုင်မှရှိတယ်နောက်ပြီးတော့ဟိုဟာindustry ပါလေရ industry ဆိုတဲ့ဟာ pharmaceutical industry ဟိုဆေးဝါးထုတ်လုပ်တဲ့ဟာဆေးဝါးစမ်းသပ်တဲ့ဟာနောက်ပြီးတော့ healthcare ပါမှာဆိုလို့ရှိရင် diagnosis ဘက်ဒီလောက်တာပေါ့နော် test တဲ့ဟာတွေ DNA စစ်တဲ့ဟာတွေညီမလေးကမှဆိုလို့ရှိရင်တော့ဟိုအခုလောလောဆယ်ဖြစ်နေတဲ့ဟိုကြားနေတဲ့ဟာလေးတွေနဲ့သူ DNA စစ်တဲ့ဟာနဲ့ဆိုတာသူတို့တော်တော်ရေးနေရှိရပါပေါ့နော်ညီမဒါတွေတော်တော်များလောက်ရပါတယ် now ဟို translational science ဆိုတာကတော့အေးဒီသိပ္ပံပညာရဲ့မှာဥပမာစီးတို့သွေးတို့ဈေးအစ်စ်တွေထွက်ပြီဆိုလို့ရှိရင်ဒီဟာကိုအာဒီဆေးဘက်ဒီမှာဒီလူတွေအတွက်ပြန်ပြီးတော့ဘယ်လိုနေရာမျိုးတွေမှာအသုံးပြုမယ်ဘယ်လိုဟာတွေအသုံးပြုမယ်ဆိုတဲ့ဟာတွေကိုမီဒီယိတ်လုပ်ပေးတာပေါ့နော်ခလဲမှာရှားကန်ရှင်းပြပေးတဲ့နေရာတွေမှာလည်းအဲ့လိုမျိုးတွေလည်းလုပ်လို့ရပါတယ
်ဆိုတော့အရင်တစ်ခေါက်လာတဲ့တုန်းကကျတော့လေမာစတာပဲဆိုတော့အခုဟာကျတော့ဘာအတွက်လဲ
ဟုတ်ကဲ့မာစတာအနေနဲ့ပြန်လာလိုက်တယ်ဘာလို့လဲဆိုတော့ဟိုဟာ PhD ဆိုလို့ရှိရင်သူကဟိုစတိုက်ပန်ရတယ်ပေါ့နော်စတိုက်ပန်ပေးတယ်ไซเบอร์เบสเนี่ยคือว่าตัวไอ้นี่ห่าตัวกูก็ดีมาเนียนๆเนี่ยชอบได้ห่าဆိုလို့ရှင်น่ะตัวเนเน่ปูပြီးတော့လွယ်တယ်ပေါ့เนาะဒီတစ်ခါတော့ဟိုဒီว่าဓာတ်ကြီးတွေပါတယ်ဘုံမတည်တာအခုမှဒီတစ်ခေါက်မှဟိုအစ်စ်တင်ရတာပါရှင
်ဘာကြောင့်အမေရိကမှာចောင်းတက်ဖို့ရွေးချယ်လိုက်တာလဲ
အော်ညီမစဉ်းစားတယ်ညီမ undergrad ကဘွဲဂျိုဟာစင်ကာပူမှာတက်ခဲ့တာလीဘွဲဂျိုဟာစင်ကာပူမှာတက်ခဲ့တာဆိုတော့ပြီးတော့ညီမစဉ်းစားတာဟိုပွားမယ်ဆိုရင်ဒီถ้าจะจะซึ่งเอาได้มั้ยส่วนไอ้ตรงอ่ะไอ้ชิดตรงอ่ะหว่าสิงคโปร์มามาสเตอร์อ่ะไม่ရှိอยู่ PhD เนี่ยตั้งชื่อแหละตั้งชื่อแล้วก็ PhD จ๋าแล้วตัวอ่ะโหนักงานทั้งพี่เนาะเนเน่တော့หว่าขึ้นตาเนาะเฉยๆนี่โหไปตาป่ะจนญัวตะถานักงานตัวมั้ยส่วนนี้โห US ทําหมดออสเตรเลียก็ญัวซินซ่าบาเลยซินซ่าတော့US ส่วนเลยปฐมตะเนี่ยชอบตาตะเนี่ยชอบตาเฉยๆไม่หนีละอยู่บ่าวเลยส่วนญัวสิงคโปร์อ่ะไอ้โหบ้วยอยู่အမှတ်ဒီနေဆိုတော့ဟိုရတာနဲ့အမှတ်ထွက်တဲ့ဟာနဲ့တိတ်အစ်မကြည့်လိုက်လို့အချိန်တိတ်မကြိုက်လိုက်လို့ပထမတစ်နှစ်ပြီးလိုက်မမိလိုက်ဘူးပေါ့အကြောင်းကိုရှင်းသွားတယ်ဟာ2013မှာပါ2013မမိလိုက်တော့ညီမ2014မှာတစ်ခါပြန်လျှောက်တယ်2015ဝင်ဖို့တော့ပို့အာ2015ဝင်ဖို့တော့ပြန်လျှောက်တော့ Australia မှာလည်းရတယ် US မှာလည်းရတယ်အဲ Australia ကိုသွားပြီးတော့မှ US ကဟာရတယ်ဆိုတော့ Australia ကအကြောင်းအဲ့တော့ရောက်ပြီးနောက်တစ်ရက်မှာလည်းဟိုထွက်ပြီးတော့ဒီ US ကိုပြန်လာတာဒါပေမဲ့ညောစိတ်ထဲမှာ US မှာကျတော့နည်းနည်းပို့ပြီးတော့ပေါ့နော်ဒါပြီးရင်သွားရမယ်အလုံးလျှောက်ရတဲ့ဟာတွေပါတယ်ကြာ US ဆိုနည်းနည်း option ပို့များမယ်ပေါ့နော်ရွေးချယ်စရာပို့များမယ်လို့ထင်လို့ပ
ါဆိုတော့ဒီတက်ရမယ်ကြောင်းကြတော့ကိုကဘယ်လိုရွေးလဲ
အာနှစ်တင်လုံးပေါ့ US News and Report ဆိုတဲ့ website ရှိတယ်အာအဲ့ဒီကသွားပြီးတော့အမှညောလိုချင်တဲ့ဘာသာရပ်ကိုရွေးပြီးတော့ ranking တွေတစ်ခါပြန်ကြည့်တယ်ရွေးရတဲ့အခါညီမပထမအချိန်တော့ဆိုတော့ပြောရတဲ့အချိန်တော့ညီမတိတ်မသိလိုက်ဘူးမသိတော့ဆိုညီမ US မရောက်ဘူးလေညီမဘူးဆိုတော့ညီမဟိုဘာလို့ဒီဒေတာဝင်ကြီးကိုကြည့်ရကြည့်ရဒါမဲ့ဘယ်လိုမျိုးဟိုရှယ်ဟိုဘယ်လိုမျိုးတိတ်ထဲမှာညင်ကြည့်ရမယ်ညီမမသိဘူးပေါ့နော်အာအဲ့တော့ညီမဆိုတော့ပြောမှာနေတဲ့အချိန်မှာတော့ဆိုရင်တော့ပထမတစ်နှစ်ကညီမစာစံနေနေညီမဝင်ပွဲအကူနဲ့နေတော့အာကားမရှိရင်အဆင်မပြေဘူးဆိုတဲ့ဟာလေးအဲ့လိုမျိုးတော့တွေ့ရတာပေါ့နော်နောက်ပြီးတော့ဒုတိယတစ်နှစ်မှာမျိုးရဲမှနေတော့အဆင်တော့ပြေပါတယ်ဒါပေမဲ့အဲ့လိုဟိုဖျော်ရည်မျိုးတွေကြာလဲအဲ့လိုညီမစင်ကာပူကလာတာဆိုတဲ့ခါကျညီမတော်တော်ချင်းချင်းစိတ်ဟိုဥစားဟိုစိတ်ချစ်တဲ့ဟာလေးပေါ့လုံးလုံးညုံအေးစေးစေးလေးနေချင်တဲ့ဟာလေးတော့ညီမစိတ်အဆင်မပြေဘူးဆိတ်ထဲမှာစိတ်တိုင်းစိတ်မကြောက်ဘူးဆိုပြီးတော့အဲ့ဒါနဲ့ပြန်သွားတယ်ပြန်သွားပြီဒီတစ်ခေါက်ပြန်လာတယ်ဆိုတဲ့ခါကျတော့ဩဟိုဒီခါပြန်လာရဆိုလို့ကျန်တာကအေးစေးစေးပါညီမတို့ဒီလောက်ရတဲ့ဟာတွေကလေလက်ထဲမှာလောက်ရတဲ့ဟာတွေကညာ7နာရီ7နာရီတစ်ချက်ဒီနှစ်ချက်ဒီအထိလည်းဝင်ပြီးလောက်ရတဲ့ဟာတွေရှိတယ်။အော်မိန်းကလေးတယောက်တည်းနဲ့ဒီနိုင်ငံသားမှာကိုတယောက်တည်းကိုရက်တည်ဖို့ဆိုလို့ရှိရင်ကဟိုကားလည်းမရှိဘူးပေါ့နော်ညီမကားလည်းမရှိဘူးဆိုတော့အဲ့လိုလုံးလုံးညုံညုံအေးစေးစေးရှိတဲ့နေရာမျိုးမှာလည်းနေချင်တယ်ပေါ့။အော်ဒီ Salt Lake City ကတော့အေးချမ်းတယ်ဆိုတဲ့နေရာမှာပါတယ်ပေါ့နော်။ US ကအခုအဲ့ဒီ ဟိုအလုံးစုံလုံးမျိုးတွေထဲမှာညီမတို့ဒီဘရင်ဟမ်ယန်ယူနီဗာစီတီရှိတဲ့မြို့ကလည်းဒီပို့ဖို့ပေါ့နော်ပို့ဖို့မြို့ကလည်းနံပါတ်1ရှိတယ်ပေါ့အဲအဲ့ဒီဟာတွေအကုန်လုံးကညီမ website က website တွေကလည်းသွားသွားကြည့်ပြီးတော့ပြန်လာတာပါသိရှိရင်ဒါမြို့တက်မှာဆိုတော့၄နှစ်ဆိုတော့ဒီကိုအချိန်ဒီလောက်အပိုင်းခြားတစ်ခုကိုကိုကရင်းနှီးမြှုပ်နှံမှာဆိုလို့ရှိရင်ကအေးဆေးဆေးစိတ်ချမ်းသာတဲ့နေရာပါပဲနေချင်တယ်ပေါ့အဲ့လိုမျိုးဟုတ်
ဆိုတော့အခုဒါဟိုမြန်မာပြည်မှာလည်းကြောင်းတက်ခဲ့တယ်။နောက်စင်ကာပူမှာလည်းကြောင်းတက်ခဲ့တယ်ပေါ့။အခုအမေရိကန်မှာလည်းလာပြီးတော့ပညာသင်ကြားနေတယ်ဆိုတော့ဟိုဒီလိုပညာသင်ကြားတဲ့ခါမှာဥမာအမေရိကန်ရဲ့ပညာရေးစနစ်ကဘာတွေကွာခြားလဲ။သူတို့ရဲ့သင်ပုံသင်နည်းတွေပေါ့လေ
။အော်သင်ပုံသင်နည်းကဟိုကွာတယ်ရှင်။ကွာရဆိုဆော်လန်ပြားမှာလည်းဒီမျိုးသင်တယ်။ဒီဒီရောက်တော့လည်းဒီမှာဒီမျိုးပြန်ပြီးတော့သင်တဲ့စနစ်ကတော့ဟိုတက်ကတူလိုက်တက်ကတူလိုက်တော့နည်းနည်းတော့ကွာတယ်။ဆရာတွေသင်တဲ့ပုံစံသူတို့ရဲ့စတက်စတိုင်လည်းမတူဘူးပေါ့နော်အညီမစိတ်ထဲမှာတော့မြန်မာနိုင်ငံမှာညီမဟိုဟာမစီလို့ညီမတလားလောက်တက်လိုက်ပြီးဟိုဒီစင်ကာပူမသွားခင်ပါလေစင်ကာပူမသွားခင်မှာဖာမစီတက်လိုက်တော့သင်တဲ့ဟာနဲ့နောက်အဲစင်ကာပူရောက်တဲ့ဟာနဲ့မှလည်းကွာသွားတယ်ခြေခံဟာလေးတွေကဆိုဆရာမအချိန်မှာဒီဟာကဒီလိုဖြစ်သွားတယ်ဆိုအင်္ဂလိပ်ကနေလည်းတိတ်ချာဘာမှတိတ်မချင်းပြန်ဟာဘာမှတိတ်မချင်းပြန်လို့လည်းအဲ့လိုပဲဟိုဒါဖြစ်သွားတယ်ဆိုတော့နောက်ကဒီအင်္ဂလိပ်စကားလုံးကဘာလဲဆိုတာကိုလည်းဟို dictionary လိုက်ကြည့်နေရမှာပုံစံဖြစ်တာပေါ့နော် dictionary ကြည့်ရလဲတချို့ dictionary ကပါတယ်တချို့ဟာကြီးကြတယ်မပါဘူးဆိုတာရှိတယ်ပေါ့အဲ့အရာမျိုးကလည်းဘာပြောနေမှန်းတော့မသိဘူးပေါ့နော်အဲ့လိုပဲအချိန်တန်လို့ရှိရင်အကုန်လုံးကတော့ဟိုစာအဲ့လိုမျိုးဒီကနေဒီကနေဒီဒီကြက်ပြီးဖြေရင်တော့အောင်ဝမ်းမယ်ဆိုတဲ့ဟာနဲ့ပဲအဲ့လိုပဲအောင်ဝမ်းကြမှာလေဟိုစင်ကာပူရောက်တဲ့ခါကျတော့မှဩဒီစာဒီစာကိုပဲစင်ကာပူမှာပြန်သင်တာသူတို့ကအချိန်ယူပြီးပေးတဲ့ခါကဟိုရှင်းပြပါလားဆိုတဲ့ဟာအဲ့တော့သိရတယ်ပေါ့နော်ဟောဒါကြတော့အကောင့်လိုက်တာဆိုပြီးတော့တစ်ခါဖြစ်ပြီးတော့စင်ကာပူကနေပြီးတော့ဟိုဒီဖလာဒန်ဖီယာရောက်တော့မှဆယ်ရောက်ပြန်တဲ့ခါကျတော့လည်းငါကတစ်ခါပြောင်းသွားပြန်ဟောစာတင်နဲ့ဟိုလုံးကမတူဘူးပေါ့နော်ပေးရတဲ့စာရဲ့ဟိုဝင်ကမတူဘူးဒီငါးစားလောက်တော့ပူกว่า
တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်အောင်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
Royal Swedish Academy of Sciences has today decided to award the 2019 Nobel Prize in Physics with one half to James Peebles.
Sweden Darwin Thibana 2019 ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုစကြဝဠာအဆိုင်ရာ theory ကိုဖော်ထုတ်ခဲ့တဲ့ James Peebles ကိုတဝက်ပေးပြီးကျန်တဝက်ကတော့မြေကမ္ဘာတည်ရှိရာနေစကြဝဠာကိုတခြားစကြဝဠာတွေကပတ်နေတယ်ဆိုတာတွေ့ရှိခဲ့တဲ့မီရှာမီယိုနဲ့ဒီဒီအေကွီလိုတို့ကိုပေးဖို့ဆုံးဖြတ်ခဲ့တယ
်2019အောက်တိုဘာ10ရက်နေ့ကဆွီဒင်တာဝန်သိပ္ပံအထွေထွေတွင်မှပမောက္ခဂိုရန်ဟန်ဆန်ကကြေညာသွားတာပါသူတို့သုံးဦးကိုဘာကြောင့်ယူပဗေဒနိုဘယ်ဆုပေးတယ်ဆိုတာကိုယူပဗေဒပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပ
ါဆက်ကြော်ပါလားဤရဲ့အစဘယ်တော့ဆက်ကြပါလားဒီဖြစ်လာလို့အဲ့လိုပြောင်းလဲဆိုတာကို theory ရတက်ချက်ပြနိုင်ခဲ့တဲ့ဒီ American နိုင်ငံ Princeton University အသက်65နှစ်ကျော်ပြီဖြစ်တဲ့ပမောက္ခ people အာရပါတယ်။ Now သူနဲ့အတူပဲဒီနေဆက်ကြပါလားအပြင်မှာတက်ရှိသရွားများရှိနိုင်တယ်ရှိတယ်လို့မပြောသေးပါဘူးရှိနိုင်တယ်။ကျောင်းကိုတနည်းတလန်းနဲ့တိုင်းခဲ့တဲ့ Switzerland နိုင်ငံ GDP တက်ကပမောက္ခ mission Mayo နဲ့ပမောက္ခ degree ကုလို့ဟုတ်ရကြပါတယ်
ပမောက္ခ James Peebles ကိုဘာကြောင့်ဆုပေးဖို့ရွေးခဲ့တာပါလဲ
ကျွန်တော်တို့ Big Bang တို့တင်စားပြီးခေါ်တဲ့စက်ကြဝဠာရဲ့အစမှာပောက်ကွဲမှုကြီးအကြီးတစ်ခုလွန်ခဲ့တဲ့နှစ်ဘန်ပေါင်း14တောင်မှာစာဖြစ်ခဲ့တယ်ဆိုပြီးတော့ holding ထုတ်ခဲ့ပါတယ်အချိန်မှာအပူချိန်က centigrade အားဖြင့် 5000 ကျော်အထက်မှာရှိတဲ့အတွက်အနုမြူအနေနဲ့စက်ကြဝဠာကြီးထဲမှာမရှိသေးတဲ့အချိန်မှာအဲ့ဒီအချိန်မှာပရမအနုမြူခေါ်တဲ့ proton တို့ electron တို့အဲ့ဒီအပုံတွေပဲရှိပါတယ်။နောက်ဒီ၄သိန်းလောက်အကြံပါပေါ့နော်။သူတို့တွက်ကြည့်လိုက်တဲ့အခါကျရင်အပူချိန်9000ကနေပြီးတော့အပူချိန်3000လောက်ရောက်လာတဲ့အဲ့ချိန်ကျတော့ proton နဲ့ electron တွေပေါင်းပြီးတော့ hydrogen ဆိုတဲ့အပေါ်ဆုံးအနုမြူစဖြစ်တယ်။အဲ့ဒီဖြစ်တဲ့အချိန်ကိုပြန်ပေါင်းထုတ်တဲ့အချိန်ပေါ့နော်။ recombination error လို့ခေါ်တာ။ အဲ့မှာ proton နဲ့ electron တွေပေါင်းတာတဲ့အတွက်ဒီ energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင် mass balance energy balance ကိုတွက်လိုက်တဲ့အခါကျလို့ရှိရင်ရောင်ကြီးထွက်လာတယ်အဲ့ဒီရောင်ကြီးအပြင်အလင်းရောင်ပေါ့ဗျာဒါပေမဲ့အလင်းရောင် microwave flying နဲ့ထွက်တဲ့အရောင်ဖြစ်ပါတယ်ဒီရောင်ကြီးကစကြဝဠာအနှံ့မှာတပေးညီတဲ့ဖြစ်မယ်ဖြစ်နေရမယ်ဒီရောင်ကြီးရှိတဲ့အတွက်ဒီရောင်ကြီးမတိုင်ခင်ကဒီပေါင်းစည်းမှုရဲ့ big bang ကြီးဖြစ်ခဲ့တယ်ဒီ radiation ကို cosmic background radiation ပေါ့နော်အဲ့ဒါ 3 degree kelvin radiation လို့ခေါ်ပါတယ်အဲ့ဒီဟာရှိရမယ်ရှိနိုင်တယ်ဆိုတဲ့ဟာကိုလွန်ခဲ့တဲ့အနှစ်50 60လောက်ကသူဟောဂိန်းထုတ်ခဲ့တာပါအဲ့ဟောဂိန်းထုတ်တဲ့လူတွေအများကြီးတဲမှာသူလည်းတယောက်အပါဝင်ဖြစ်တဲ့အတွက်သူ့ကို Nobel Prize ဒီနှစ်ထဲမှာပေးတာဖြစ်ပါတယ်
cosmic background radiation ရှိတယ်ဆိုတာကိုတိုင်းတာနိုင်ရတာပ
ါစက်တာဝလာထဲမှာဒီ cosmic background radiation ပေါ့နော် 3 degree kelvin radiation အဲ microwave flying ရရှိရမယ်အဲ့တော့ဘယ်နေရာမှာတိုင်းစက်တာဝလာထဲမှာကြိုက်တဲ့နေရာမှာတိုင်းဒီရောင်ခြည် flying ပေါ့နော် microwave flying ရဒီတသမတ်တည်းရှိရမယ်ဆိုတာကို Hawking ထုတ်ခဲ့ပြီးတော့1988ခုနှစ်လောက်ကြာမှာအဲ့ Penzias နဲ့ Wilson ဆိုတဲ့အဲ့ AT&T Bell Lab ပေါ့နော် New Jersey မှာရှိတဲ့ American Telegraph and Telecommunication မှာအလုပ်လုပ်ခဲ့သူဒေတာပညာရှင်နှစ်ယောက်ကတိုင်းပြီးတွေ့တာသူတို့က microwave antenna ပေါ့နော် microwave တိုင်းတဲ့ဟာတခုသူတို့ဆင်နေတဲ့အချိန်မှာဒီအနောက်ကနေပြီးတော့ဒီအဲ့ဒီ line ကအမြဲတမ်းပေါ်ထောက်လို့မရဘူးအဲ့တော့သူတို့တိုင်းနဲ့ set တွေကိုအကုန်လုံးပိတ်ခေါင်းမိုးမှာခူတွေလုတ်တဲ့အတန်လားဆိုပြီးတော့ခူတွေရဲ့အတိုက်တွေကိုဖဲဒါပဲအမြဲတမ်းပြန်တွေ့ရင်နောက်ဆုံးကြတော့မှအဲ့ဒါပါလဲဆိုတော့ professor Peebo တို့ Hawking ထုတ်ခဲ့တဲ့ဟာနဲ့အကိုက်ကိုသွားဖြစ်တဲ့ဒါဆိုတော့1988ခုနှစ်မှာအဲ့ဒီပေါ့နော် CNB Cosmic Background Radiation ကိုစတာပြီးတော့တွေ့တဲ့လူတွေတိုင်းခဲ့တဲ့လူတွေဆိုပြီးတော့သူတို့လည်း Nobel Prize ကိုရခဲ့ပါတယ်
။ဗမခဘီဘိုးရှက်တွေးဆခြင်းနဲ့တွေ့ချက်မှုတွေကလည်းစကြဝဠာဘယ်လိုစဖြစ်တယ်ဆိုတာကိုနားလည်လာသလိုတွေ့ရှိချက်အသစ်တွေလည်းမရေမတွက်နိုင်အောင်ရှိလာခဲ့တာပါ။1995ခုနှစ်မှာတော့ဆွီဒင်ကယူပဗေဒပညာရှင်နှစ်ဦးဖြစ်တဲ့ Michel Mayo နဲ့ Didier Queloz တို့ကနောက်ဆက်ကြဝလာတွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါဒီလိုတွေ့ရှိမှုကဒီမြေကဘာလိုသက်ရှိတွေတခြားနေရာမှာရှိနေသေးသလားဆိုတာကိုရှာဖွေဖို့အတွက်လမ်းစာရလာစေပါတယ
်ကျွန်တော်တို့ကဘာပေါ်မှာသက်ရှိသရဝါတွေရှိသလိုဒီနေဆက်ကြဝလာမဟုတ်ပဲအနန္တဆက်ကြဝလာကြီးတွေမှာကောသက်ရှိတွေမရှိနိုင်ဘူးလားဆိုတဲ့ဟာကိုတိုင်းဖို့လွန်ခဲ့တဲ့အနှစ်20အစိတ်လောက်ကသူစပြီးစူးစမ်းခဲ့ပါတယ်ဖြစ်ဖို့များတာဒီနေကိုဖတ်နေတဲ့ဂျိုးတွေရှိလို့ဖြင့်တက်ရှိသရဝါတွေရှိဖို့လမ်းစာရှိတယ်ဆိုတဲ့ဟာကိုအခြေခံပြီးတော့သူတို့တိုင်းပါတယ်တိုင်းပုံတိုင်းနေရအခုထိလည်းဒီလိုပဲတိုင်းပါတယ်အဲ့ဒါကို exoplanet measurement လို့ခေါ်ပါတယ်အဲ့ဒါဘာလဲဆိုလို့ရှိရင်ဥပမာဒီကနေကျွန်တော်တို့ရဲ့ Milky Way လို့ခေါ်တဲ့နှကုပ်ကိုတန်းကြီးထဲမှာရှိတဲ့ကြဲ့ပေါ့နော်အလင်းနှစ်ပေါင်းတန်ပေါင်း50လောက်နေရမှာရှိတယ်။ဒီရလာတဲ့ရောင်ကြီးလှန်တိုက်လိုက်တဲ့အခါကျလို့ရှိရင်ကျွန်တော်တို့နေဆက်ကြဝလာလို့နေကိုပတ်နေတဲ့ဂျွေတာရှိလို့ရှိလို့ရှင်။အဲ့ဒီကြဲကိုလှမ်းကြည့်နေတဲ့အချိန်မှာတစ်ချိန်မှာအဲ့ဒီအလင်းရောင်ကပိတ်သွားတယ်။နော်ဟွန့်မှိန်သွားတယ်။ပြီးတဲ့အခါကျတော့ပြန်လင်းလာတယ်။ပြန်လင်းလာလိုက်မှိတ်သွားလိုက်ပါလေက6လတခါတစ်နှစ်တခါ4နှစ်တခါဖြစ်လို့ရှိရင်ဒါနေဆက်ကြဝလာပုံစံမျိုးအဲ့ဒီနေရာမှာရှိပြီ။ရှိလို့ရှိရင်ကဘာပေါ်မှာရှိတဲ့လူတွေလိုပဲသက်ရှိသရဝါတွေရှိနိုင်တယ်ဆိုတဲ့ဟာကိုသူတို့စာပြီးတော့တိုင်းခဲ့ပါတယ်အခုအချိန်မှာဆိုလို့ရှိရင်ဆက်ကြဝဠာမှာသက်ရှိသရဝါတွေရှိမရှိနဲ့ဒီ exoplanet တွေရှိမရှိကိုတိုင်းခဲ့တဲ့ဟာပေါင်းဒီလိုနေဆက်ကြဝဠာလိုဂျူတွေပတ်နေတဲ့ဟာပေါင်း4000ကျော်ကိုတိုင်းနိုင်ခဲ့ပါပြီ
ကဘာကြီးစပြီးဖြစ်တည်လာချိန်မှာသက်ရှိသရဝါတွေပါပါလာတာတော့မဟုတ်ပါဘူး
လွန်ခဲ့တဲ့နှစ်တန်းထောင်ပေါင်း14000လောက်ကပေါင်းအကွဲမှုကြီးဖြစ်ပြီးလွန်ခဲ့တဲ့နှစ်တန်းပေါင်း9000လောက်ကမှစက်ကြဝဠာစဖြစ်ပါတယ်။နေနဲ့ဒီဂျူတွေပတ်တဲ့စက်ကြဝဠာဖြစ်ပြီးနှစ်တန်းပေါင်း900လောက်ကမှတက်ရှိသရဝါတွေကဘာပေါ်မှာစပေါ်လာတယ်လို့ပြောပါတယ်။အဲ့ဒါကြောင့်ဘယ်အချိန်လောက်ကများရှိခဲ့လဲဆိုတာတေချာလက်တွေ့တိုင်းကြည့်တဲ့အခါကျတော့ဒီ Greenland ဆိုလို့ရှိရင်နှစ်တန်းပေါင်း4000ကကာဗွန်တွေပိတ်ပြီးစွာစုနေတဲ့ကြောက်တွေကိုတွေ့ခဲ့တာဒါပထမဦးဆုံးစပြီးတော့ဒီတက်ရှိသရဝါဖြစ်နိုင်တယ်ဆိုတဲ့ဟာကိုမှတ်တမ်းတင်ထားတာရှိပါတယ်အဲ့တော့အခု Nobel ဆုရတဲ့သုတေသနပညာရှင်တွေကတော့တက်ရှိသရဝါများကမ္ဘာအပြင်မှာတခြားဆက်ကြဝဠာများရှိမလားဒီဆက်ကြဝဠာကြီးကဘယ်ကစခဲ့လဲဆိုတဲ့ဟာကိုစူးစမ်းတဲ့လူတွေကိုဂုဏ်ပြုတဲ့အနေနဲ့ Nobel ဆုပေးတာဖြစ်ပါတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်တွေသိပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်
ောက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။
ပြည်ရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့အခုကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြီးညာပေးပါအောင်ရှင်။
2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုအီသီယိုးပီးယားဝန်ကြီးချုပ်အက်ဘီအာမက်အာလီရရှိသွားပါတယ်။အိနီချင်းအရီထရီးယားနိုင်ငံနဲ့ငြိမ်းချမ်းရေးရအောင်လို့သူအားထုတ်ဆောင်ရွက်မှုတွေအတွက်ရွေးချယ်လိုက်တာလို့နော်ဝေဂျင်နိုဘယ်ကော်မတီဥက္ကဋ္ဌကဆုကျင်ညာစင်မှာပြောကြားပါတယ်။ဝန်ကြီးချုပ်အာမက်အာလီရဲ့ငြိမ်းချမ်းရေးအောင်မြင်အောင်အားထုတ်မှုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်သူ့ကိုဆုပေးဖို့ဆုံးဖြတ်ခဲ့တာလို့ပြောကြားသွားခဲ့ပါတယ်။အခုလိုသူ့ကိုရွေးချယ်လိုက်တဲ့အပေါ်မှာကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကကြိုဆိုခဲ့ပြီးအာဖရိကတိုက်တလွှားမျောလင်းချက်တွေပိုပြီးခိုင်မာလာတဲ့အကြောင်းရင်းတစ်ခုကဝန်ကြီးချုပ်အာမက်ကြောင့်ဖြစ်တယ်လို့ကြေညာချက်ထဲမှာထုတ်ပြန်ခဲ့ပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာထိုးစစ်ဆင်နေတာတွေကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့အတွက်နေတိုးအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကားတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီရဲ့လုံခြုံရေးအရာစိုးရိမ်မှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေကအဲဆက်သွေးကြွားရဲ့အပေါ်စီးရအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတိုးအဖွဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကသတိပေးပြောကြားလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲသင့်မသင့်စုံစမ်းနေတဲ့အောက်လွှတ်တော်ကော်မတီ၃ခုမှလွှတ်တော်အမတ်တွေရဲ့အမေးကိုယူကရိန်းဆိုင်ရာတပ်အမတ်ဟောင်းမရီယာဗနိုဗစ်ဒီကနေ့ဖြေကြားနေပါတယ်။ထရမ့်အစိုးရရဲ့မူဝါဒတွေအပေါ်ထောက်ခံခြင်းမရှိတဲ့အတွက်လို့ဆိုပြီးတော့သူ့ကိုမေလာတုန်းကယူကရိန်းတပ်အမတ်တာဝန်ကနေပြန်ခေါ်ခဲ့တာပါ။သမ္မတထရမ့်နဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇလန်စကီတို့ဇူလိုင်25ရက်နေ့ကဖုန်းဆက်သွယ်ပြောကြားမှုနဲ့ပတ်သက်လို့အောက်လွှတ်တော်အမတ်တွေစုံစမ်းနေတဲ့ကိစ္စမှာသူကအဓိကတက်တဲ့တယောက်ဖြစ်ပါတယ်။ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့တားအဖအပေါ်ယူကရိန်းကစုံစမ်းဖို့သမ္မတထရမ့်တောင်းဆိုတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူနီလီယာနဲ့အပြင်စုံစမ်းနိုင်ဖို့ကြိုးစားတဲ့တခြားသူတွေနဲ့တပ်အမတ်ကြီးယာဗနိုဗစ်တို့ဆက်သွယ်ပြောကြားမှုအသေးစိတ်ကိုလွှတ်တော်စုံစမ်းရေးမှုတွေကသိနေကြတာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome to the